Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုဇူလိုင်လ26ရက်ဗုဒ္ဓနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းစီစဉ်တွေကိုလိုက်ဒိုမီတာ24 40 51နဲ့လိုက်လာမီတာ190ပြည် VOA ရဲ့ Facebook စာမျက်နှာနဲ့ Twitter YouTube စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တန်းညူပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ဒီ American Russia ချင်းသားလက်လက်ရေးမှာမနေ့ကပြန်လွတ်လာခဲ့တဲ့ American Marine တပ်သားဟောင်းတူယူကရိန်းနိုင်ငံတွင်တိုက်ပွဲတစ်ခုမှာထိခိုက်ဒဏ်ရာရတယ်လို့ American နိုင်ငံရဲ့ဌာနကပြောပါတယ်။နောက်ဒေါ်ဆန်းစုကြည်ကိုနေပြီးတော့အချင်းထောင်ကနေပြီးတော့နေအကျေကျုပ်ပြောင်းဖို့အစီအစဉ်ရှိထားတယ်လို့လုံခြုံရေးတာဝန်ရှိသူတူကိုကိုးကားပြီးတော့ AP သတင်းဌာနကနေပြီးတော့ဖော်ပြပါတယ်။ဆရာဒီထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့တူကြီးညာပေးသွားဖို့ရှိပါတယ်ခင
်ဗျ။ Okay ကိုတန်းညူကြီးဒီကနေ့မကြာခင်သတင်းဆောင်ပါတွေထဲမှာကြားကြရမှာကတော့
ဒီမြန်မာနိုင်ငံစပယ်နေကလက်ခတ်တောင်ကုန်းကိုကျွန်တော်တာဝါလိုင်းကုန်းလို့ခေါ်တော့ပါနော်အဲဒီကုန်းကိုကျွန်တော် KNL ပေါ်ပရာစီကျောင်းနဲ့ဖူးပေါင်း
ခုကြားရတာကတော့မြောက်ဒီတဝိုက်တိုက်ပွဲသတင်းဆောင်ပါတဲ့ကပါဒီအကြောင်းအပြည့်စုံကိုသတင်းဆောင်ပါတွေတင်ဆက်တဲ့အခါပထမဆုံးကြားကြရမှာပါဒါအပြင်မြန်မာစစ်တပ်ကိုတရုတ်ကလက်ထက်ချောင်းရောင်းချတဲ့အပေါ်တုံ့ပြန်ချက်မန္တလေးတိုင်းမတရားမြို့နယ်တွေကရွာတရွာကိုစစ်တပ်ကဝန်စီးတဲ့သတင်းနဲ့ထိုင်းနိုင်ငံရဲ့ဆေးလက်ကုခီးလဲသောအစီအစဉ်သတင်းဆောင်ပါတွေကိုလည်းရှုမြင်ကြားကြရမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ငံဘက်မှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံ၏သတင်းဆောင်ပါဆိုရှယ်မီဒီယာပေါ်ကတမရက်သတင်းတိုလေးတွေနဲ့ကမ္ဘာတစ်လွှာခီးသောအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုကြားကြရပါပါ။အခုတော့ထိတ်တရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တမောင်သားတို့ပြောပြပါမယ်။
အမေရိကန်ရုရှားအကြီးအကဲလက်လက်ရေးမှာမနစ်ကပြန်လွတ်လာတဲ့အမေရိကန်မရင်းတပ်သားဟောင်းတူကယူကရိန်းနိုင်ငံတွင်တိုက်ပွဲတစ်ခုမှာထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုပါရယ
် Mr. Reed was not engaged in any activities on behalf of the US government and as I
Mr. Reed ရဲ့လှုပ်ရှားဆောင်ရွက်ခဲ့မှုတွေဟာအမေရိကန်အစိုးရကိုကိုးစားမပြုပါဘူးအမေရိကန်နိုင်ငံသားတွေကိုကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းပြောဆိုသတိပေးထားပါရယ်အမေရိကန်နိုင်ငံသားတွေအနေနဲ့ယူကရိန်းကိုတွားရောက်လေပတ်တာမလုပ်ဖို့ပါလို့နိုင်ငံရဲ့ဌာနလက်ထောက်ပြောခွင့်ရသူ Vedant Patel ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုပါရယ်စစ်ပွဲမှာပါဝင်တိုက်ခိုက်ဖို့ယူကရိန်းကိုသွားဖို့ဆုံးဖြတ်ခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေအပါအဝင်ယူကရိန်းမှာရှိကြတဲ့တာမန်အမေရိကန်နိုင်ငံသားတွေကိုကူညီကယ်ထုတ်ဖို့မရှိဘူးလို့လည်းနိုင်ငံရေးဌာနလက်ထောက်ပြောခွင့်ရသူကပြောပါတယ်။တိုက်ပွဲမှာထိခိုက်ဒဏ်ရာရခဲ့သူ Trevor Reed ဟာ NGO အဖွဲ့တစ်ဖွဲ့ရဲ့အကူအညီနဲ့ဂျာမနီနိုင်ငံကိုပို့ဆောင်ပြီးတော့ဆေးဝါးကုသမှုခံယူနေတာကိုသူတို့သိထားတဲ့အကြောင်းလဲနိုင်ငံရေးဌာနပြောခွင့်ရသူကပြောပါတယ်။ယူကရိန်းနိုင်ငံဟာအမေရိကန်နိုင်ငံသားတွေတွားရောက်ဖို့မသင့်တော်တဲ့အဆင့်လေးခီးသွားလက်ညှိုးမှုတတ်မှတ်ထားတဲ့နိုင်ငံဖြစ်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းစစ်မှာပါဝင်ဆင်နွှဲလိုတဲ့အမေရိကန်နိုင်ငံသားတွေကိုမတွားဘူးအမေရိကန်ကပိတ်ပြင်တားမြစ်တာမျိုးမရှိပေမဲ့အဲ့ဒီကိုတွားလို့ရှိရင်ဖမ်းဆီးတပ်ဖြတ်ခံရတာခန္ဓာကိုယ်ထိခိုက်ခံရတာမျိုးတွေရှိနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ဒါပေမဲ့လည်းယူကရိန်းစစ်ပွဲမှာတူးချင်းဆန္ဒနဲ့ဝင်ကူနေတဲ့အမေရိကန်နိုင်ငံသားထောင်ခံန်းရှိပဲလို့ယူဆရပါတယ်။ Trevor Reed ဟာလွန်ခဲ့တဲ့နှစ်ပတ်ကမြို့မြိုင်နှင်းမိပြီးတော့မိုင်းစမိုင်းနာတွေနဲ့ဒဏ်ရာရရှိပြီးတော့အခုဒီဂျာမနီစစ်ရုံးတစ်ခုမှာပြန်တက်တာနေပြီလို့အမေရိကန်ပြည်တွင်းသတင်းတွေမှာတော့ဖော်ပြရေးသားပါတယ်။သူဟာရုရှားမှာနှစ်နှစ်ကျော်ကြာဖမ်းဆီးခံရပြီးတဲ့နောက်2022ခုနှစ်ဧပြီလကလွတ်မြောက်လာသူပါသူဟာရုရှားရဲရာရှိတူကိုအကြမ်းဖက်လို့ဆိုပြီးတော့2019ခုနှစ်တွင်းမှာဖမ်းဆီးခံရပြီးတော့ထောင်ဒဏ်6နှစ်ချမှတ်ခံခဲ့ရပါတယ်အဲဒီနောက်ရုရှားထောင်ကနေပြီးတော့သူလွတ်မြောက်လာဖို့အမေရိကန်မှာရှိတဲ့သူ့ရဲ့မိသားစုတွေကကြိုးပမ်းခဲ့ကြတာပါအဲဒီနောက်အမေရိကန်ထောင်မှာနှစ်20ထောင်ဒဏ်ချမှတ်ခံထားတဲ့ရုရှားမူရမောင်ခိုတူနဲ့သမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်မှာအပြန်အလှန်လဲလှယ်ပြီးတော့ရုရှားထောင်ကနေပြီးတော့သူလွတ်မြောက်လာတာဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားမှာရုရှားတိုက်လေရင်ဒစီဟာအမေရိကန်မောင်းသူမဲ့ drone ဒစီအနည်းကိုအာနီယာရှိလောက်တဲ့အကွာအဝေးထိအနီးကပ်ပြန်တန်းခဲ့ပြီးမိကြီးတွေနဲ့ပြစ်ခတ်ခဲ့လို့အပြည့်အစုံရှိခဲ့တဲ့အကြောင်းအမေရိကန်လေတပ်ကအင်္ဂါနေ့ကသတင်းထုတ်ပြန်လိုက်ပါတယ်ဒီလိုရန်လိုမစင်မကျင်တာဝန်မဲ့ပြုမှုဒါတွေချက်ချင်းရပ်ဖို့ဆီးရီးယားမှာရှိတဲ့ရုရှားတပ်ဖွဲ့တွေကိုတောင်းဆိုကြောင်းအမေရိကန်ဘိုးလေတပ်အကြီးအကဲဒုတိယဗိုလ်ချုပ်ကြီး Alex Grinkiewicz ကပြောကြားလိုက်ပါတယ်အခုလိုဖြစ်ပျက်ခဲ့တာကတင်းငွေနေမှာပါဆီးရီးယားမှာ IS ကျမ်းဖက်နေနေပါဝင်နေတဲ့အမေရိကန်ရဲ့ MQ-9 Reaper အမျိုးအစားမောင်းသူမဲ့လေယာဉ်ကိုရုရှားဘက်က Sukhoi Su-35 အမျိုးအစားဂျက်လေယာဉ်ကမိကြီးနဲ့ပစ်ခဲ့တာဖြစ်ပါတယ်။ဒရုန်းယာဉ်မှာပင်္ဂါပိုင်းပြင်းထန်ပျက်စီးသွားပြီးမဲ့မြေပြင်ဝန်ထမ်းတွေကဒရုန်းယာဉ်ကိုထိန်းချုပ်နိုင်ပြီးအခြေစိုက်စခန်းကိုပြန်လည်ပြန်တန်းနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါအရှေ့လေပိုင်းမှာနိုင်ငံတပ်ဖွဲ့ထိတ်တိုက်ပြမှုတွေကနောက်ဆုံးထိပ်ပြမှုဖြစ်ပါတယ်။
အစ္စရေးနိုင်ငံမှာတော့တရားရေးစနစ်ရဲ့လုတ်ပိုင်ခွင့်ကိုကန့်တတ်တဲ့ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူရဲ့တရားရေးစနစ်အပြောင်းလဲအစီအစဉ်ပထမပိုင်းကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်တဲ့နောက်တော့ဒီလောက်ရကိုဆန့်ကျင်ကောက်ကွက်တဲ့အနေနဲ့သတင်းစာအတော်များများမှာမျက်နှာဖုံးတစ်ခုလုံးအမဲအောင်ဆန်းမျက်နှာဖော်ပြခဲ့ကြသလိုအစ္စရေးဆရာဝန်တွေကလည်း24နာရီစနစ်ပြမှုတရအင်္ဂါနေ့မှာစတင်ခဲ့ပါတယ်တချင်ထဲမှာတော့ဂျေရုဆလင်မှာထောင်နဲ့ချီတဲ့လမ်းပေါ်ဆန္ဒပြသူတွေနဲ့ရဲတွေတနင်္လာနေ့တညလုံးမှာရုံးဆန်ခတ်မှုဖြစ်ခဲ့ပါတယ်အာနာဘန်ကမိသားပတ်တွေတုံလူစုခွဲခဲ့တယ်လို့ဆန္ဒပြသူ40နီးပါးလဲဖမ်းခံရပါတယ်ရဲရှာရဲရရှိ10ဦးထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်တဲလ်အယ်ဗစ်မှာလဲလမ်းပေါ်မှာဆန္ဒပြသူတောင်းကနဟာအစ္စရေးလန်တွေကိုဝှေ့ယမ်းပြီးတော့ကားတာယာတွေကိုမိရှူတာမိရှူမိပန်းပစ်ဖောက်တာတွေလုပ်ပါတယ်အစ္စရေးရဲ့အထင်ကြီးရသတင်းစာကြီး၄ဆောင်ကလဲအစ္စရေးဒီမိုကရေစီအတွက်မှောင်ကျတဲ့နေ့ဖြစ်တယ်လို့ကြေညာပြီးတော့သတင်းစာမျက်နှာဖုံးတစ်ပြင်လုံးမှာမဲအောင်ခြေပြီးတော့ပုံနှိပ်ဖော်ပြခဲ့ကြပါတယ်ဒီဆမ်မီနာတွေကိုဆိုရင်မကင်းတဲ့အဆင့်မြင့်နိပညာလုပ်သားများလို့ဆိုတဲ့အဖွဲ့တစ်ဖွဲ့ကနေပြီးတော့အခကျင်းကွေပေးပြီးတော့ထည့်သွင်းခဲ့တာပါလွှတ်တော်ကအတီးပြုတ်ပေးခဲ့တဲ့အစိုးရရဲ့တရားရေးကဏ္ဍပြုပြီးအစီအစဉ်ပထမပိုင်းထဲမှာတရားရေးလုပ်ပိုင်ခွင့်အာဏာတွေကိုချုပ်ချယ်တာနောက်လွှတ်တော်ဆုံးဖြတ်ချက်ကိုတရားရုံးချုပ်ကလွှမ်းမိုးလို့မရတဲ့ကန့်သတ်မှုတွေပေါ်ပေါ်ပါတယ်ခင်ဗျာ
အမေရိကန်မက္ကဆီကိုနဲ့ဆက်ကိုရောက်လာကြတဲ့ရွှေပြောင်းနေထိုင်သူတွေတဲ့ကအွန်လိုင်းကနေခလုံးဝင့်ကျိုးမလျှောက်ထားတဲ့သူတွေဒါမှမဟုတ်လာခဲ့တဲ့လမ်းခီတလျှောက်တိုင်းကတိုင်းကမှအကာအကွယ်ပေးဖို့မလျှောက်ထားခဲ့တဲ့သူတွေကိုခလုံးခွင့်လျှောက်ထားခွင့်ညှင်းပယ်နိုင်တဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးရဲ့အခွင့်အာဏာကိုဖက်ဒရယ်တရားသူကြီးကအင်္ဂါနေ့ကတားမြစ်လိုက်ပါတယ်။ဒါပေမဲ့အုပ်ချုပ်ရေးပိုင်းကပြန်လည်ယူကံဝင်ဖို့အချိန်ပေးတဲ့အနေနဲ့တရားသူကြီးကသူ့ရဲ့စီရင်ချက်အာဏာတည်မဲ့ကာလကိုနှစ်ပတ်ရွှေ့ဆိုင်းပေးလိုက်ပါတယ်။ကယ်လီဖိုးနီးယားမြောက်ပိုင်းခရိုင်ကဖက်ဒရယ်ခရိုင်တရားသူကြီးဂျွန်တိုက်ဂါရဲ့အမိန့်ဟာမေလတုန်းကတက်တန်းကိုဆုံးခဲ့တဲ့ COVID-19 ကာယောဂါကာလရွှေပြောင်းဝင်ရောက်မှုကန့်သက်ချက်အပြီးသမ္မတဂျိုးဘိုင်ဒန်အစိုးရကချမှတ်ထားခဲ့တဲ့အဓိကနေကြားလူဝင်မှုကြီးကြပ်ရေးလှုံ့ဆော်လုံနည်းကိုပယ်ဖျက်လိုက်တာလည်းဖြစ်ပါတယ်။ချွင်းချက်တချို့ရှိပြီးမိသားစုမပါဘဲရွှေပြောင်းလာတဲ့အသက်မပြည့်သေးတဲ့ကလေးတွေကိုတည့်ရောက်မှုမရှိပေမဲ့စီမင်းသက်မှာခလုံးခွင့်တောင်းခံခဲ့တဲ့ရွှေပြောင်းနေထိုင်သူများပေါ်ပြင်းထန်တဲ့ကန့်သက်ချက်တွေချမှတ်ထားခဲ့တာပါ။ဘိုင်ဒန်အစိုးရရဲ့ကန့်သက်ချက်တွေဟာလူတူနိုင်ငံတဲကိုဘလို့ဝင်လာလဲဆိုတော့ကိုထည့်သွင်းမစင်စားရဆိုတဲ့ခလုံးခွင့်ဆိုင်ရာအခွင့်အရေးပေးထားတဲ့အမေရိကန်ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ရွှေပြောင်းနေထိုင်ကြသူတွေရဲ့အရေးဆောင်ရွက်သူတွေကကန့်ကွက်ခဲ့ကြပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5မီတာ24 kHz 11.13 ညာ5မီတာ40 kHz 8.13 ညာ5မီတာ51 kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
် View American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ဒေါ်ဆန်းစုကြည်ကိုနေပြီးတော့ကျင်းထောင်ကနေပြီးတော့နေအခြေချုပ်ပြောင်းဖို့အစီအစဉ်ရှိတယ်လို့လုံခြုံရေးတာဝန်ရှိသူတူကိုကိုးကားပြီးတော့ AP သတင်းဌာနကဖော်ပြပါတယ်ဒေါ်ဆန်းစုကြည်ကိုအကျင်းထောင်တွင်းကနေပြီးတော့နေပြောလိုက်ပြီးဆိုပြီးတော့သတင်းတွေကြေကြေပြန့်ပြန့်အခုဖြစ်နေတာပါစစ်ကောင်စီကတည်တဲ့ဗုဒ္ဓယူဘွားတော်ဖွင့်ပွဲအထိမ်းအမှတ်ဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုကျင်းထောင်ကနေပြီးတော့နေအခြေချုပ်ပြောင်းဖို့ကြေညာဖို့ရှိတယ်ဆိုပြီးတော့နေပြည်တော်မှာရှိတဲ့တာဝန်ရှိသူတူက AP သတင်းဌာနကိုပြောတာပါဒါပေမဲ့လည်းဘယ်နေရာကိုရှုမလဲဆိုတာကိုတော့အမိမဖော်လို့တဲ့အဲ့ဒီအရာရှိကအတိအကျမသိဘူးလို့ပြောပါတယ်အဲ့ဒီဗုဒ္ဓယူတော်ဖွင့်ပွဲအခမ်းအနားကတော့လာမယ့်အင်္ဂါနေ့မှာလုပ်ဖို့စီစဉ်ထားတာပါဒေါ်ဆန်းစုကြည်ကိုနေပြည်တော်ကဒုတိယဝန်ကြီးတွေနေထိုင်တဲ့အိမ်တလုံးကိုပြောင်းရွှေ့လိုက်ပြီလို့သတင်းတွေပေါ်မှာတော့သူအတိမပြုတ်နိုင်ဘူးလို့အဲ့ဒီအရာရှိက AP သတင်းဌာနကိုပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးချင်းကလေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုနေအကျေကျုပ်ချထားတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်သူနေတဲ့အိမ်မှာပဲမူလကနေအကျေကျုပ်ချထားရတာနေပြီးတော့နောက်ပိုင်းမှာစစ်တပ်ဝင်လို့ယူဆတဲ့အိမ်တလုံးစီကိုရွှေ့ခဲ့ပါတယ်ဒီနောက်တော့2022ခုနှစ်ဇွန်လမှာသူ့ကိုနေပြီးတော့အကျဉ်းဆောင်ကိုပို့ခဲ့တာပါဒေါ်ဆန်းစုကြည်ဥဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2020ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့နောက်အစိုးရနောက်တက်တန်းအတွက်လွှတ်တော်ခေါ်ယူမဲ့အချိန်မှာစစ်တပ်ကအာဏာသိမ်းယူပြီးတော့ဒေါ်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်အားလုံးနီးပါးကိုဖမ်းဆီးထောင်ချခဲ့တာပါဆွေချက်အတော်များများနဲ့ထောင်ဒဏ်33နှစ်ချခံထားတဲ့အသက်88နှစ်အရွယ်ဒေါ်ဆန်းစုကြည်ကိုအခုလာဇန်းပိုင်းမှာပဲထိုင်းနိုင်ငံခြားရေးဝန်ကြီးကတရားတွေ့ဆုံခွင့်ရခဲ့ပါတယ
်တရုတ်နိုင်ငံခြားရေးဝန်ကြီးချင်ငန်းလူမြင့်ကွင်းကတလားတော့ပျောက်သွားခဲ့ပြီးတဲ့နောက်ယာဒူကအထုတ်ခံရရတာကတရုတ်နိုင်ငံရဲ့တာဝန်ရေးဆိုင်ရာမတည်ငြိမ်မှုကိုထင်ရနေတယ်လို့လေ့လာသူတွေကသုံးသပ်လိုက်ကြပါတယ်တရုတ်နိုင်ငံနဲ့တခြားနိုင်ငံတွေထိတွေ့ဆက်ဆံမှုပေါ်အပြည့်သဘောဆောင်တဲ့တရားမှုတွေလည်းဖြစ်လာနိုင်တယ်လို့ဆိုကြပါတယ်။ချင်းကန်းကိုထုတ်ပယ်ပြီးသူ့အစားအရင်ကနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ဘူးတဲ့ဝမ်ဒီကိုပြန်လည်ခန့်အပ်ဖို့လွတ်တော်ပါအင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတာပါ။အသက်58နှစ်အရွယ်ချင်းကန်းကိုတရုတ်သမ္မတရှီကျင်းဖင်ရဲ့ယုံကြည်စိတ်ချရတဲ့မဟာမိတ်တွေကတူဦးဖြစ်သုံးသပ်သူတွေကရှုမြင်ထားကြပါတယ်။ သူဟာ COVID-19 ကာယောဂါကာလအတွင်းအမေရိကန်ဆိုင်ရာသားမှကြီးဖြစ်တောင်းဝင်ထမ်းပြီးတဲ့နောက်မနစ်ဒီဇင်ဘာလမှာတရုတ်နိုင်ငံသားကြီးဝင်ကြီးဖြစ်လာခဲ့ပေမဲ့အခု9လမပြည့်ခင်မှာယာဒူးကဖယ်ရှားခံလိုက်ရတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတာလီဘန်အစိုးရကူစလေရီဟာအင်ဒိုနီးရှားနိုင်ငံကိုအခုအလှတိခါမှာခင်ဗျာအခုစောပိုင်းတုန်းကနှစ်နိုင်ငံကြားတရားဝင်ဆက်ဆံရေးမဟုတ်ဘဲနဲ့အလွတ်သဘောလာရောက်ခဲ့ကြတယ်လို့အင်ဒိုနီးရှားနိုင်ငံကြီးဌာနကအင်ကာနီမှာထုတ်ပြန်ပါတယ်။အာဖဂန်ဘက်ကပြောဆိုမှုမှာတော့ကမ္ဘာမွတ်စလင်လူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံရေးသမားတွေနဲ့သူတို့တွေ့ဆုံတယ်လို့ဆိုပါတယ်။2021ခုနှစ်ဩဂတ်လအတွင်းတာလီဘန်တို့အာဏာရယူပြီးတဲ့နောက်တာလီဘန်တွေဟာအင်ဒိုနီးရှားအပါအဝင်ကမ္ဘာလွှားကမွတ်စလင်တိုင်းပြည်တွေနဲ့နိုင်ငံရေးစီးပွားရေးဆက်ဆံမှုတွေလုပ်ပြီးတော့အတိအမှတ်ပြုခါဖို့ကြိုးပမ်းနေကြတာပါ။ယခင်2020ကြာအဆိုးလာတဲ့တာလီဘန်အစိုးရကိုအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်တွေဖြုတ်ချခဲ့ပြီးတဲ့နောက်အမေရိကန်တပ်တွေပြန်ရုတ်မှပဲတာလီဘန်ကအာဏာပြန်ယူခဲ့တာပါ။ဒါပေမဲ့လည်းအင်ဒိုနီးရှားအနေနဲ့ကအာဖဂန်တာလီဘန်အစိုးရကိုတရားဝင်အသိအမှတ်မပြုသေးပါဘူး။အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရသူတီကူဖိုင်ဆာရှာက AFP သတင်းဌာနကိုပြောရမှာတော့သူနားလည်မှုရတော့အင်ဒိုနီးရှားမှာရှိတဲ့အာဖဂန်တန်ယုံနဲ့သူတို့အတွင်းကိစ္စအတွက်လာရောက်တဲ့အလို့သဘောခီးစဉ်ဖြစ်တယ်လို့ပြောပါတယ်။ဒါကိုတာလီဘန်ကုစလေအဖွဲ့ဆိုပြီးတော့တုံ့တုံ့ဖော်ပြလို့မရဘူးလို့လည်းသူကပြောပါတယ်။ဒါမှမဟုတ်အာဖဂန်နိုင်ငံရဲ့ဌာနလက်ထောက်ပြောခွင့်ရသူကတော့ဇူလိုင်14ရက်နေ့ Twitter ရေးသားချက်မှာသူတို့အစိုးရရဲ့ထိပ်ပိုင်းတန်တမန်တူဦးဆောင်တဲ့ကုစလေအဖွဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့တယ်လို့ဖော်ပြပါရှိပါတယ်ခင်ဗျာ The Voice of America
VOA မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုသားညူနဲ့အတူချိန်ညာပေးခဲ့ကြတာပါအခုဆက်လက်ပြီးသတင်းစောင့်ပါတွေကိုတင်ဆက်ပါလို့မယ်တရုတ်လက်နက်ရောင်းချမှုအပေါ်အမြင်ကိုမတင်ပြမီမြောက်ပြည်တဝိုက်ကတိုက်ပွဲတွေအကြောင်းအရင်တင်ပြခြင်းမှာလဲဇူလိုင်24ရက်နေ့ကစလို့တိုက်ပွဲတွေကဆက်ဖြစ်နေတာကြောင့်ထွက်ပြေးတိတ်ရှောင်နေရတဲ့ဒေသခံတွေဟာလည်းနေရမပြောင်းနိုင်ကြပဲဖြစ်နေတဲ့အကြောင်းထိုက်ချေဆိုင် VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြောက်ပြည်မြို့အနီးနားမှာရှိတဲ့စစ်ကောင်စီအတွက်စစ်ရေးဗျူဟာရအရေးပါတဲ့လက်ခတ်တောင်တာဝါတိုင်းစခန်းကုန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA PDF စစ်ကြောင်းစားတဲ့ပူးပေါင်းတပ်တွေကဇူလိုင်လ20ရက်ကနေ21ရက်နေ့ထိ2ရက်ကြာတိုက်ခိုက်ပြီးသိမ်းယူခဲ့တာပါဒီစခန်းဟာစစ်ကောင်စီအတွက်စစ်ရေးရအရေးပါတဲ့စခန်းဖြစ်တာကြောင့်ရောနောက်တစ်ဆင့်တက်ပြီးမြောက်ရီမြို့ကိုပါပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်လာမှာကိုစိုးရိမ်တာကြောင့်ရောစစ်ကောင်စီတပ်ဘက်ကလည်းအခုအခါမှာပြန်လည်ထိုးစစ်ဆင်တိုက်ခိုက်နေတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကပြောပါတယ်လက်ရှိနှစ်ဖက်တိုက်ပွဲတွေပြန်လည်ပြင်းထန်လာနေတဲ့အကြောင်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
။ဟိုမနေ့ကနေတော့ဟိုနေစပြီးတိုက်ပွဲတွေပြင်းထန်နေတာပေါ့နော်။ဟိုကျွန်တော်တို့ပြီးရမဖြစ်လိုက်၂၇ရက်နေ့ကလက်ခတ်တောင်ကုန်းကိုကျွန်တော်တာဝါတိုင်းကုန်းလို့ခေါ်တော့ပါနော်။အဲဒီကုန်းကိုကျွန်တော် KNL ပေါ်ပြစစ်ကြောင်းနဲ့ပူးပေါင်းတပ်ဖွဲ့တွေကတင်ပိုက်လိုက်တယ်။တင်ပိုက်လိုက်တဲ့အပေါ်မှာအဲဒီမှာရှိတဲ့တိုင်းမှုနဲ့တူညီမှုတွေကလည်းဆက်ပြီးတော့ဆက်ဟိုသုံးကွာမေရပိုင်းနဲ့ဆုတ်ခွာခဲ့တဲ့အတွက်ပြပြရေးရတယ်လို့လည်းကြားရတယ်။ပြပြပြီးလည်းကြားရတယ်။အခုတမလေးလေးတမမှုကိုယ်တိုင်ကြီးချက်ပြီးတော့ဒီကုန်းတွေကိုပြန်သိမ်းပိုက်နိုင်ရေးအတွက်သူတို့အင်အားတွေခါရရရှိနေတယ်ခမရတိတိရှိကူပေါင်းရင်အထုံးလုံးရင်အပေါ်နှလုံးရင်အဆရာကျော်နဲ့သူစိတ်ပြတိုက်ခိုက်နေတာအဲ့တိုက်ခိုက်တဲ့မှုပေါ့မှာကျွန်တော်တို့ဘက်ကနေပြီးတော့ပြန်လည်းခုခံတိုက်ခိုက်နေတဲ့အတွက်သူတို့ဘက်ကအတိတ်အကြဆုံးများ
ဒူတိုင်းလဇန်းကစပြီးလက်ခတ်တောင်တော်တိုင်းစခန်းကုန်းကိုတင်းယူဖို့ပူးပေါင်းတပ်ဖွဲ့တွေဘက်ကစ조사ခဲ့ကြသလိုစစ်ကောင်စီနဲ့နေကြားဆောင်တပ်ဘက်ကလည်းလက်ခတ်တောင်အနီးကျေးရွာတွေကိုနေ့စဉ်ပြီးပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံ900ထက်မနည်းဟာနီးစပ်ရာဖုံးတော်ကြီးကျောင်းနဲ့နေအိမ်တွေကိုပြောင်းရွှေ့နေထိုင်နေရပါတယ်အခုဆိုရင်စစ်ကောင်စီဘက်ကလည်းစစ်ရေးရအရေးပါတဲ့တာဝါတိုင်းကုန်းကိုပြန်ရဖို့အင်အားအလုံးရင်းနဲ့တက်လာနေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါဒါကြောင့်တို့ရင်ထိလန့်နေကြတဲ့ဒေတာကန်ဒီနေရက်ဆွန့်ခွာထွက်ပြေးနေကြတယ်လို့လည်းသူကပြောပါတယ
်အဲအဲ့လက်တော့ဘုံကိုရတဲ့အတွက်ဒါကမဟာပြူဟာမြောက်တဲ့ဘုံဖြစ်တဲ့အတွက်မြောက်ပြည်မှာရှိတဲ့ဒေတာခံတွေကအကျိုးကမနေထိုင်ရကြဘူးပေါ့နော်အဲအဲ့လိုထွက်ပြေးတိမ်းရှောင်နေတာတို့အဲ့ဒါမျိုးလိချရာမျိုးပြောင်းအောင်လာတို့နောက်ဒီဘက်မဲဆောက်တဲ့ကံဖြေတာတို့အဲ့ဒါမျိုးတော့ကြားရတယ
်ဟုတ်ကဲ့
ဒီတော့တွင်ဖွင့်လင်းအေးမြိုင်မြစ်တာလင်းမြိုင်အတွင်းမဲ့ကနေကြေးရွာတွေမှာလဲအိမ်ဒီဘော်ကိုလက်နက်ကြီးတွေကြားရောက်ပောက်ကွဲလို့ဒေသခံတို့သိဆုံးခဲ့ပြီးတဲ့နောက်ရွာထဲမှာမနေရဲပဲဘေးလွရာကိုထွက်ပြေးနေရပါတယ်။ဒါအပြင်စစ်ကောင်စီတပ်ဖွဲ့တွေကအဲ့ဒီဒေသမှာလက်နက်ကြီးတွေတပ်ဆင်နေတာတွေလုပ်နေပြီး တော်နေနေတဲ့ရွာတွေကအိမ်တွေကိုလည်းဖယ်ပေးဖို့ရဲရွာအုပ်ချုပ်ရေးဖွဲ့တွေကဖိအားပေးပြောဆိုနေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီလိုအခြေအနေတွေကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာပွဲရှိတယ်ဆိုပြီးဒေသခံတွေကတော့စိုးရိမ်ထိတ်လန့်နေကြပါတယ်ရှင
်မအေးမှာတင်ပြခဲ့တဲ့မြောက်ပြည်ကတိုက်ပွဲတွေလို့မြန်မာစစ်တပ်ကတိုက်နေတဲ့လက်နက်တွေနဲ့ကုန်ကျန်းတွေကိုအာဏာသိမ်းပြတဲ့အချိန်ကစလို့ရုရှားတရုတ်ပါဝင်နိုင်ငံတချို့စီကနေအမေရိကန်ဒေါ်လာ1ဘီလီယံဘူနီပါတင်သွင်းခဲ့တယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကဒီရဲ့ပိုင်းနဲ့မှာထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံရဲ့လေးလာသုံးသပ်သူတွေကတော့အထူးသဖြင့်တရုတ်ဟာအကျိုးစီးပွားအခြေခံပြီးမြန်မာစစ်တပ်ကိုပံ့ပိုးနေတယ်လို့ပြောကြပါတယ်ဒီကြောင့်ပြည်စုံကိုကိုစောမိုးကျော်ကပြောပြမှာပါ
မြန်မာစစ်တပ်ဟာအာဏာသိမ်းပြီးတဲ့အချိန်ကစလို့အမေရိကန်ဒေါ်လာတန်တထောင်ဘူစစ်လက်နက်နဲ့ဆက်ဆက်ကုန်ကျပစ္စည်းတွေကိုရုရှားနဲ့တရုတ်အပါအဝင်နိုင်ငံတချို့စီကနေတင်သွင်းခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကသိပ်မကြခင်ကပဲထောက်ပြပြောဆိုခဲ့ပါတယ်။အဲ့ဒီအထက်မှာရုရှားကအမေရိကန်ဒေါ်လာ406တန်းနဲ့အများဆုံးရောင်းချခဲ့ပြီးတရုတ်က256တန်းနဲ့ဒုတိယအများဆုံးရောင်းချခဲ့ပါတယ်။စင်ကာပူက254တန်း၊အိန္ဒိယက51တန်း၊ထိုင်းက28တန်းပိုစသဖြင့်အသီးသီးရောင်းချခဲ့ပါတယ်။စစ်လက်နက်နဲ့ဆက်ဆက်ပစ္စည်းတွေကိုအဲ့ဒီနိုင်ငံတွေထဲမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီတွေကတဆင့်မြန်မာစစ်တပ်ကိုရောင်းချခဲ့တာပါတရုတ်ဟာလက်နက်ရောင်းချတာအပြင်မြန်မာနိုင်ငံရေးမှာလည်းအတိုင်းအတာတစ်ခုအထိလွှမ်းမိုးမှုရှိတယ်ဆိုတာအများစုကလက်ခံထားကြပါတယ်ဒီလိုအခြေအနေကိုကြည့်မဲ့ဆိုရင်တရုတ်ဟာအနောက်နိုင်ငံတွေရဲ့ဩဇာခံလို့သူရှုမြင်ထားတဲ့ NUG အစိုးရကအနိုင်ရပြီးစစ်ကောင်စီလုံးဝပြိုလဲသွားမှာကိုမလိုလားကြောင်းနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာအောင်သိန်းမြင့်က VOE ကိုပြောဆိုခဲ့ပါတယ်
။တရုတ်ကဒီကျွန်တော်တို့ရှေ့ဆက်နေနိုင်ဆွေးနွေးရေးသူတို့တော့ငြိမ်းချမ်းရေးလို့ပြောတာပေါ့နော်။အဲ့ဒါကိုအဲ့ဒီလမ်းကြောပေါ်ကိုတွန်းတင်ပြီးတော့ဟောပေါ့နော်စူးစမ်းနေရဆိုတာကကျွန်တော်တို့သိတိဆိုတာလည်းနေရတယ်မသိဘူးတာလည်းနေရတယ်။ဥပမာအားဖြင့်ထိုင်းမှာလောက်သွားတဲ့ဒီ track 1.5 လို့ဟာမျိုးပေါ့နော်။အိန္ဒိယကလည်းဆက်ပြီးတော့ carry on လုပ်တဲ့ဟာမျိုးဆိုရင်ကျွန်တော်ထင်တယ်ဒါကတရုတ်ရဲ့ပတ်သက်တဲ့ဆုံးတရားပါနေတယ်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ဒီဆက်ကဆကိုပြူလဲမကောင်းအောင်ကြက်ကန်ပေးတဲ့အလုပ်တချို့တိုက်ရိုက်တော့တော့တော့တော့လုပ်နိုင်ပါတယ်ပေါ့နော်အဲ့တော့ဒီရောင်းချတဲ့တရုတ်ကုမ္ပဏီတွေကိုမတိမတာဟပေးတာချင်းအားဖြင့်ကွန်တူပေးတာချင်းအားဖြင့်လည်းဆက်ကဆကိုတော်တော်များများတောင်းခံနိုင်အောင်နှစ်ဖက်တစ်လုံးကျွန်တော်တို့ရှေ့ပန်းအောင်လုပ်တာလို့လည်းဖြစ်နိုင်တယ်ပေါ့နော်
တရုတ်နိုင်ငံမှာပုဂ္ဂလိကပိုင်ကုမ္ပဏီတွေကိုအများအပြားလုခွင့်ပေးထားတာဖြစ်လို့ဒီလိုလက်နက်တွေရောင်းချတာတွေကတရုတ်နိုင်ငံပိုင်ကုမ္ပဏီတွေလို့ပြောလို့မရကြောင်းတရုတ်နဲ့မြန်မာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာလှကျော်ဇော်က VOE ကိုပြောဆိုပါတယ်တရုတ်အနေနဲ့ကတော့ငြိမ်းချမ်းရေးကိစ္စမှာပြောဆိုပါဝင်နိုင်တယ်လို့တစ်ဖက်မှာလည်းစီးပွားရေးလည်းလုပ်နေမှာပဲလို့သူကပြောဆိုပါတယ်
ကျမတို့နိုင်ငံနဲ့လုတ်ထားတဲ့သူ့ရဲ့ဟိုစီးပွားရေးလမ်းကြောင်းတွေပေါ့နော်အဲ့ဒါတွေပုံမှန်ကြည့်တယ်ဘူးအဲ့ဒါတွေပို့ပြီးတော့ငင်းငင်းဆန်းဆန်းပြီးဘူးပေါ့အထူးသဖြင့်သူကဒီနှစ်ကုန်မှာဒီ burden road နဲ့ပတ်သက်တဲ့အစီအစဉ်လုပ်တာဖြစ်တော့အဲ့တော့သူကဟိုသူတို့ချမှတ်ထားတဲ့ဟိုစီမံကိန်းကြီးဘလောက်အောင်မြင်လဲဘလောက်မအောင်မြင်လဲဘာလို့မအောင်မြင်လဲဘာတွေဖြစ်ဖြစ်ကြောင်းညီကုန်းကျုပ်ပေါ်ရာဟိုကွန်မြူနတီစကားနဲ့ပြောရင်တကယ်တော့ပြန်ဆန်းစစ်ကြတာပေါ့အဲ့ဆယ်မနေရဒီနှစ်ကုန်မှာလောက်ပါဗမာပြည်ကတော်တော်နောက်ကျနေရဖြစ်တော့ဗမာပြည်ရဲ့ညီညာရုံးလည်းတစ်ပတ်ကဆုံးပါဟုတ်ပါမယ်နောက်စီးပွားရေးနဲ့ပတ်သက်လို့ဒီလက်နက်ရောင်းတာပဲဖြစ်ဖြစ်ပါဖြစ်ဖြစ်အဲ့ဒါတွေလည်းရှင်းပါပဲရှင်နေကြအစိုးရကျက်ကတစ်ခက်ချင်းကြည့်ရမှာမဟုတ်ဘူးကိုဘက်ဆုံးကြီးလာအဲ့တော့ညီညာရေးလည်းလုပ်ပါပဲကျန်တဲ့စီးပွားရေးလည်းလုပ်ပါပဲ
လူအခွင့်ရေးအထူးကိုယ်စားလှယ် Tom Andrew ကတော့မြန်မာနိုင်ငံတွင်လူအခွင့်ရေးချိုးဖောက်မှုတွေဖြစ်စေတဲ့နိုင်ငံတကာလက်နက်အယောင်အဝယ်အချိတ်အဆက်များဒေါ်လာတန်းနဲ့ချီတဲ့သွေးစွန်းတဲ့ကုန်သွယ်ရေးလို့ဆိုပြီးအစိုးရခန်းစားထုတ်ပြန်ရှုတ်ချထားပါတယ်မြန်မာစစ်တပ်ရဲ့အဓိကဝင်ငွေလမ်းကြောင်းတွေကိုပိတ်မှတ်ထားဖို့လက်နက်စည်းဝင်တဲ့လမ်းကြောင်းတွေကိုအရေးယူပိတ်ဆို့ဖို့လက်နက်ထောက်ပံ့ပေးနေတဲ့ကွန်ရက်တွေကိုအရေးယူရာတွေလုပ်ပြီးမြန်မာနိုင်ငံတွင်လူအခွင့်ရေးချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့လိုနေပြီဆိုတာကိုအစိုးရခန်းစားထဲမှာတိုက်တွန်းထားပါတယ်။ NUCC အမျိုးသားညီညွတ်ရေးအတိုင်းအမံကောင်စီဝင်တခုဖြစ်တဲ့ဦးမောင်မောင်ကတော့သူတို့အနေနဲ့စစ်တပ်ဝင်ငွေရပ်သွားအောင်လုပ်ဖို့ကြိုးစားနေကြောင်း VOA ကိုပြောဆိုပါတယ်
။2021နှစ်ကုန်လကကျွန်တော်တို့တောင်းဆိုခဲ့တာ။အကုန်မလုပ်ခဲ့ပါဘူး US က။သို့တော့ဆေးဥစွာတဖြည်းဖြည်းတဖြည်းဖြည်းနဲ့လွန်လာတဲ့အခါမှာတော့သူတို့ကနေဆုံးဖြတ်ပြီးတော့ဒါကတော့ဘန်တွေကိုတော့ဒီလိုပိတ်မှရမယ်ဆိုလို့ပိတ်လာတာဖြစ်တယ်။နောက်ပိုင်းကိုလာပါအောင်မယ်။ အမကန်လုပ်ငန်းတို့ပါတော့ဒါကြောင့်မလို့ဒါတွေအားလုံးကတော့ချက်ချင်းတော့မပေါ်ဘူးတို့တော့ဖြည်းဖြည်းဖြည်းနဲ့ပေါ်လာတယ်ပြည်သူကိုကျင်းနေတဲ့ဘုံကိုဝယ်လို့မရအောင်ကျွန်တော်တို့စူးစမ်းနေတာဖြစ်တယ
်တရုတ်ပြည်မှာကြီးနဲ့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့ကုမ္ပဏီအများအပြားဟာမြန်မာစစ်တပ်လိုအပ်တဲ့လက်နက်ကုန်ကြမ်းတွေအများအပြားကို2021ခုနှစ်အောက်တိုဘာလကနေ2022ခုနှစ်ဒီဇင်ဘာလအထိရောင်းချခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကထုတ်ပြန်ထားပါတယ်လူခွန်ရချူဖောင်းမှုတွေစိုးစိုးဝါးဝါကျူးလွန်နေတဲ့အာဏာသိမ်းစစ်ကောင်စီကိုတရုတ်အစိုးရကပံ့ပိုးကူညီနေတယ်ဆိုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့စွပ်စွဲချက်ကိုတော့တရုတ်ဘက်ကညှင်းဆုပ်ထားပါတယ်အချုပ်အခြာအာဏာပိုင်နိုင်ငံတွေအကြားတမန်လက်နဲ့ရောင်းဝယ်မှုကိုအချက်အလက်မှားတွေနဲ့အပုတ်ချစွပ်စွဲတာဖြစ်တယ်လို့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကဇူလိုင်လ24ရက်နေ့မှာပြောဆိုခဲ့ပါတယ်
ဥစောမိုးကြော်ပြောပြခဲ့တာပါအခုဆက်လက်ပြီးထိုင်းနိုင်ငံရဲ့ကျန်းမာရေးခီးသွွားလုပ်ငန်းအကြောင်းမတင်ပြပြီးမှမန္တလေးတိုင်းတက်ကသတင်းတပုတ်ကိုတင်ပြချင်ပါတယ်မန္တလေးမြို့နယ်ကညောင်ဦးကျေးရွာကိုဇူလိုင်24ရက်ညနေပိုင်းမှာစစ်ကောင်စီစစ်ကြောင်းကပစ်ခတ်ဝေရောက်ခဲ့တဲ့အတွက်ဒေသခံတို့တိုက်ဆုံခဲ့ပြီးတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ
်ဇူလိုင်24ရက်နေ့ညနေ9နာရီဝန်းကျင်မှာဝင်လာတဲ့စစ်ကောင်စီစစ်ကြောင်းဟာညောင်အုပ်ကြီးကျေးရွာမှာစခန်းချတပ်ဆွဲနေတယ်လို့ဒေသခံတွေကပြောပါတယ်ကျေးရွာအတွင်ဝင်လာစဉ်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်ထွက်ပြေးကြတဲ့ကျေးရွာသားတို့သေဆုံးပြီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ညောင်အုပ်ရွာဒေသခံတို့ကပြောပါတယ
်မနေ့ကမရမ်မြို့နယ်ကျွန်တော်တို့ပနဲ့အင်းရွာကိုရောက်ရှိနေတဲ့စစ်တပ်တွေကကျွန်တော်တို့ညနေ9နာရီမှာမနေ့အဲပနဲ့အင်းရဲ့အနောက်ဘက်ကျွန်တော်တို့ညောင်အုပ်ရွာကိုအင်းအား40နဲ့စစ်ကြောင်းထိုးလာတယ်ဗျ။စစ်ကြောင်းထိုးလာပြီးတော့ကျွန်တော်တို့ရွာတွေကိုတနက်တိုင်းပဲပြေဝင်တယ်။ရွာရဲရွာသူရွာသားတွေကအကုန်ထွက်ပြေးကြတာ။ထွက်ပြေးကြတော့ကျွန်တော်တို့ရွာနောက်ဘက်ထိလိုက်ပြတာ။ရွာနောက်ဘက်မှာကျွန်တော်တို့အင်းရှိတယ်ဗျ။အင်းလေးကိုကျွန်တော်တို့မွေးညောင်အုပ်ရွာတာဖာမြောက်ကလေနဲ့ထွက်ပြေးတာကိုသူတို့ကတနက်နဲ့အလံပြေးလိုက်တာ။နေဖြစ်သူကတော့ဟိုညာအညမှာပဲဆုံးသွားတယ်။တမီးဖြစ်သူကတော့အဲမနေ့ကျတော့အဲတို့ရွာကိုသူ့ဖေကိုထားခဲ့ပြီးတော့တို့ရွာကိုထွက်ပြေးခဲ့ရတယ်ဗျ။
သမီးဖြစ်သူကလက်မောင်းမှာထိခိုက်ဒဏ်ရာရခဲ့တာဖြစ်ပြီးအခုလက်ရှိမှာတော့ဒေသကာကွယ်ရေးအဖွဲ့တွေကကယ်တင်ပြီးတော့ဆေးဝါးကူသပေးနေတယ်လို့လည်းပြောပါရယ်ညောင်ဥရွာကိုအရင်ကစစ်ကောင်စီတပ်တွေဖျက်ဆီးသွားလာတာမျိုးရှိခဲ့ပေမဲ့အခုလိုဝင်ရောက်ရှင်းလင်းတာမျိုးတော့အရင်ကမရှိခဲ့ဘူးပါဘူးထင်မှတ်မထားတဲ့အချိန်စစ်ကောင်စီတပ်ဖွဲ့တွေရုတ်တရက်ရွာထဲဝင်လာတာကြောင့်ထွက်ပြေးချိန်မှာအခုလိုတေဆုံးဒဏ်ရာရတာဖြစ်ခဲ့တယ်လို့လူ20ဝန်းကျင်လောက်လည်းဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါရယ်
တို့မသိရဘူးမသိရတဲ့ခါကျတော့ရွာထိပ်ကတနက်ပြစ်ဝင်လာကြမှာဟိုလွတ်တဲ့လူကတော့ပြေးတဲ့လူကပြေးမိလေပိတ်မိတဲ့လူကပိတ်မိအဲ့လိုဖြစ်သွားတယ်ဒေသခံကကျွန်တော်တို့20ကျော်လောက်ဖမ်းခံရတယ်ခင်ဗျာရွာရဲ့ကျွန်တော်တို့အဲညောင်အုပ်ဖုန်းကြီးကျောင်းထဲမှာတက်ဖွဲ့ရွာလေကောင်ကကျွန်တော်တို့အဲတိုက်တိုင်းနှစ်ထပ်တိုက်မှာတက်ဖွဲ့နှစ်ဖွဲ့ခွဲနေကြတယ်ဒီနေ့ချိန်ကြီးညောင်အုပ်ရွာထဲမှာရှိနေကြတော့ခင်ဗျာဒီလိုဖုန်းကျောင်းထဲမှာရောခုနကျွန်တော်ပြောတဲ့အိမ်မှာရောရှိနေကြတော့ခင်ဗျာအဲရွာသားတွေကတော့ကျောင်းမကန့်နိုင်ရသေးဘူးကျွန်တော်တို့ဟိုလို့ရဟိုပြေးနေရတယ်ဗျ
ညောင်အိုးရွာနဲ့အနီးတစ်ဘက်ဟာစစ်ကောင်စီနဲ့ဒေသကာကွယ်ရေးတပ်တွေကြားထိတွေ့တိုက်ပွဲဖြစ်လင့်မရှိတဲ့ဒေသဖြစ်တယ်လို့လည်းပြောဆိုကြပါတယ်စစ်ကြောင်းဝင်လာချင်းထွက်ပြေးကြတဲ့အခြေအနေကိုဒေသခံအမျိုးသမီးတို့ကလည်းအခုလိုပြောပြပါဗျာအဲ့ဒါမှညနေ
ပိုင်း3:00ကျော်4:00လောက်ပေါ့အဲ့ဒါရတော့4:00လောက်လို့ဆင်းရတယ်ဒါလည်းအချိန်ကတော့မကြည့်တော့မကြည့်မရအောင်ဒါနဲ့4:00လောက်ပဲဆင်းရတယ်ဆိုတာအဲ့အလုပ်ဒိန်းကျင်နေရှင်းလာလေရှေ့ရွာရှေ့ကလူတွေထွက်လာတော့မှအဲ့လိုပြေးလာကြတယ်ပါတယ်လာရဆိုတော့မှထွက်တော့အဲ့လိုမျိုးသွားပြီးပြေးပဲပြေးရတာပေါ့နော်နောက်လည်းလက်မကြည့်ရဘူးနောက်လည်းလက်ဆက်မရဘူးပေါ့နော်အဲ့လိုဟိုနောက်လည်းလက်မကြည့်ဘူးဆိုတော့ပြေးလာတာပေါ့တော့ကိုယ်မှကြလဲအဲအင်းကကြလဲအဖေဒီမလေးနဲ့လည်းကိုယ်ကိုယ်တောင်ထဲလို့ဖြစ်လာဆိုတော့အဲ့လိုမျိုးဖြစ်တော့ကြတော့လက်မကြည့်ဘူးပေါ့အဲ့လိုမျိုးပြောတာတော့ဖန်ဆန်ရတယ်ဒီဘာထဲမှာတော့ဖန်ဆန်ထားရတာလည်းရှိဘာမှဘာမှမပါခဲ့ဘူးတချို့ဆိုလို့ရင်ဟိုဥတထဲကိုတစ်ခုပေါ့မှာဒီတိုင်းပြေးလာတဲ့ဟာကြီးဒီယူမဲဟာလေးတောင်မှမယူသေးရတဲ့ဟာကြီးရှိရပေါ့နော်အဲ့လိုစုံသုံးမှုဆွဲဖို့တော့ဘာမှပါမလာကြတယ
်ညာအုပ်ကြီးရွာဟာအင်ဂျီ300ကျော်ရှိပြီးဒေသခံ1000ကျော်ရှိတဲ့ကြီးရွာဖြစ်ပါတယ်လက်ရှိမှာဒေသခံဆေးဆောင်တွေကနိဆက်ရတခြားရွာတွေကဖုန်ကြီးကျောင်းတွေမှာနေထိုင်နေကြပြီးစားတောက်ရေးကိုလည်းဖုန်ကြီးကျောင်းတွေကအစီအစဉ်ပေးထားတယ်လို့ဒေသခံတွေကပြောပါရယ် စကိုင်းနဲ့မန္တလေးတိုင်းအတွင်းကဒေသတချို့မှာစစ်ကောင်းစီတပ်ဖွဲ့တွေကလေကြောင်းကတိုက်ခိုက်တာစစ်ကြောင်းထိုးစစ်စင်တာနဲ့နှစ်ဖက်တိုက်ပွဲတွေကြောင်းဒေသခံအများအပြားထိခိုက်ဒေဆုံးရတာတွေရှိသလိုကြေးရွာတွေမိရှုခံရပြီးစစ်ဘေးတိမ်းရှောင်ရသူအရေအတွက်ကလည်းတဖြည်းဖြည်းပိုပြီးတော့တိုးလာနေပါတယ်။မြန်မာစစ်တပ်ကတော့ဒီဒေသကကြေးရွာတွေမှာပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့ဆွဆွဲပြောဆိုလို့ရှိပါတယ်။စီရပတိပခရကြောင့်မြန်မာနိုင်ငံတော်ပြည်တွင်းမှာပဲအိုးအိမ်ဆွန်ခွာထွက်ပြရသူဦးရေဟာအခုဆိုရင်တက်တရမ6တန်းနီပါအထိရှိလာတဲ့အကြောင်းတီလထဲထုတ်ပြန်တဲ့ကုလသမဂ္ဂရဲ့နောက်ဆုံးအစင်ခန်းစာတရားမှာဖော်ပြထားပါတယ်။ဒီထဲမှာလူဦးရေတက်တရမ6တန်းနီပါဟာ2023ခုနှစ်ဖေဖော်ဝါရီလကအာဏာသိမ်းယူမှုနောက်ပိုင်းပေါ်ပေါက်လာတဲ့ပတိပခရတွေနဲ့လုံခြုံမှုကင်းမဲ့လာတဲ့အခြေအနေအောက်မှာနေရဆွန်ခွာထွက်ပြေးကြသူတွေဖြစ်တယ်လို့ကုလသမဂ္ဂ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
နောက်အောင်ပြောပြခဲ့တာပါအခုတော့ထိုင်းနိုင်ငံကပြင်ဆင်နေတဲ့အစီအစဉ်တစ်ခုအကြောင်းဆက်ပြပြချင်ပါတယ်ကျမရေးဆိုင်ရာခီးသွွားလုပ်ငန်းကိုထိုင်းနိုင်ငံမှာဈေးကွက်မြင့်တင်နေပြီးစိတ်ကူးသားဖို့နိုင်ငံတကာကလာမဲ့ခီးသွွားတွေအတွက်အခုကြော်လိုက်လာမှာစတင်လိုက်ပါတယ်လက်စင်တောင်းနဲ့ချီပြီးထိုင်းနိုင်ငံမှာဆေးလာကုနေကြတဲ့မြန်မာပြည်သားတွေအတွက်ရောဒီအစီအစဉ်ကဘလို့များတည်ရောက်မှုရှိပါမလဲမညိုညိုလွင်ကထိုင်းနိုင်ငံကနေအခုလိုပြောပြထားပါတယ်
အခုကစလို့လာမယ့်တစ်နှစ်အတွင်းထိုင်းနိုင်ငံကဆရာဝန်2000၊တူနာပြုတ်တွေနဲ့ចောင်းသားចောင်းသူ3000ကိုတင်ကြားလေ့ကျင့်ပေးဖို့ထိုင်းအစိုးရနဲ့ပုဂ္ဂလိကအဖွဲ့တွေပူးပေါင်းပြီး Medical Tourism ကျန်းမာရေးခီးသွွားလုပ်ငန်းကိုဆောင်ရွက်တာဖြစ်ပါတယ်။ကျန်းမာရေးနဲ့ကြန့်ခိုင်တန်ဆွမ်းဖို့ကမ္ဘာနိုင်ငံအသီးသီးကနေထိုင်းနိုင်ငံကိုလာကျင်သူခီးသွွားတွေအတွက်ကုသမှု၊စေဝါနဲ့ကျန်းမာရေးအထောက်အကူပြုကိရိယာတွေကိုပါအသေးစားရောအလတ်စားလုပ်ငန်းတွေမှာပါဝန်ဆောင်မှုပေးဖို့ရေရှည်စီမံကိန်းတွေနဲ့စတင်လိုက်တာလည်းဖြစ်ပါတယ်
ဟုတ်ကဲ့အဲမြန်မာပြည်ကနေဆေးလာကူတဲ့လူတွေတော်တော်ပို့ပြီးတော့ကောင်းလာရပါတော့။ဘာဖြစ်လို့လဲဆိုတော့ဒီအစိုးရကိုယ်တိုင်ကဒီ medical tourism ကိုမြှင့်တင်ပေးတဲ့တခြားမလို့တို့ရောသူတို့ရဲ့ဝန်ထမ်းတွေဆရာဝန်တွေအဲနောက်ပြီးတော့ nurse တို့သက်ဆိုင်ရာပေါ့နော်ဒီဆေးဘက်ဆိုင်ရာထဲမှာရှိတဲ့ဝန်ထမ်းတွေ well train သူတို့ကလုပ်ပေးပြီးဖြစ်တဲ့တခြားမလို့ဒီမြန်မာလူမျိုးတွေဆေးလာကူတဲ့အခါပဲဖြစ်ဖြစ် international ကဒီလာကူတဲ့အခါပဲဖြစ်ဖြစ်ပေါ့နော်တို့ရောအဲ quality အဆင့်မီ quality ကိုပို့ပြီးတော့ရမယ်ပြီးတော့ဈေးနှုန်းအဖြစ်ဆိုလို့ရှိရင်လည်းဒီထဲမှာရှိတဲ့ private ဈေးရုံတွေကလည်းအပြိုင်အဆိုင်ဒီလှုပ်လာကြတယ်ပေါ့နော် international market ကိုဖမ်းလာကြတဲ့အတွက်ကြောင့်မလို့ဈေးနှုန်းအဖြစ်ဆိုလို့ရှိရင်လည်းတက်တာတယ်ပြီးတော့ဒီ safety and security တော့လည်းပို့ပြီးတော့ကောင်းလာပါပေါ့နော်ဟုတ်
medical tourism ကျန်းမာရေးခီးသွွားလုပ်ငန်းအတွေ့ထိုင်းနိုင်ငံကခရိုင်တိုင်းမှာအစိုးရရောလုပ်ငန်းရှင်တွေနဲ့ပါပူးပေါင်းဆောင်ရွက်မယ်မိဖက်အဖွဲ့တရားကိုဒီနှစ်အတွင်းလက်တွဲသွားမယ်လို့လည်းတာဝန်ခံတွေကပြောပါတယ်။ဒါကြောင့်မြန်မာနဲ့ထိုင်းနယ်စပ်ဒေသတွေကနေနယ်စပ်ဖြတ်ကျော်ဈေးကူတာလူတွေအတွက်လည်းအဆင်ပြေသွားနိုင်တာပါ။
ဒီတို့ကဒီ medical tourism ကိုအစိုးရကထိုင်းအစိုးရကမြှင့်တင်တဲ့နေရာမှာဆိုရင်ဘန်ကောက်တမျိုးရဲနေမဟုတ်ဘူးအဲတခြားခရိုင်တွေကိုပါတို့ကအကုန်လုံးပေါ့နော်တနိုင်ငံလုံးဖြစ်အောင်လုပ်နေတဲ့အတွက်ကြောင့်မို့လို့ဒီလေကြောင်းလိုင်းနဲ့လာလို့အဆင်မပြေရဲ့လူတွေအထူးသဖြင့်ဒီမြန်မာပြည်နယ်စပ်မှာနေထိုင်တဲ့သူတွေအတွက်လည်းပို့ပြီးတော့သွားလာတာပို့ပြီးတော့အဆင်ပြေလာတော့မှာပေါ့နော်
ထိုင်းနိုင်ငံတော်မှာကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ဌာနတွေကိုအစ်မြင့်ပေးတာဝန်ထမ်းတွေကိုဆွမ်းဆောင်ရည်မြင့်တာအသိပညာအတတ်ပညာတွေသင်ကြားပေးတာစီမံခန့်ခွဲမှုကောင်းမွန်တည်ထောင်အောင်ပြသတာဈေးကွက်ရှာဖွေတာတွေမှာအစိုးရနဲ့လုပ်ငန်းရှင်တွေကကူညီဆောင်ရွက်မယ်လို့လည်းဆိုပါတယ်
အဲဒီမြန်မာပြည်ကလူနာတွေဆေးလာကူးတဲ့အခါမှာနေရပဲဖြစ်ဖြစ်ဒီရန်ကုန်မြို့ကဖြစ်ဖြစ်ပေါ့နော်တော်တော်များများကအဲလိုင်းညောစကံပြန်တွေကိုသူတို့ကခေါ်ဖို့လိုတယ်ပေါ့နော်ဆိုတော့ဒီလိုမျိုးသာဒီတမိုင်းတိုင်းလုံနေကြတဲ့အဲလိုင်းညောစကံပြန်တွေကိုထိုင်းဆိုရဘက်ကသာ training တွေပေးမယ်နောက်ပြီးတော့တရားဝင် certificate လိုမျိုးသာထုတ်ပေးမယ်ဆိုလို့ရှိရင်သူတို့တွေအတွက်လည်းအလုပ်လုပ်ရတာပို့ပြီးတော့ကောင်းမွန်လာမယ်ပေါ့နော်ဒီလူနာတွေအနေနဲ့ဆိုလို့ရှိရင်လည်း quality ဘိုင်းကောနောက်ပြီးတော့ဒီsafety အပိုင်းကိုပေါ့နော်အများကြီးဒီအကျိုးဖြစ်ထုံးမှာပါဟုတ်ကဲ့
ကျမရင်းနဲ့ကြန့်ခိုင်တန်ဆွမ်းဖို့အတွက်ထိုင်းနိုင်ငံကိုစေကူတာဖို့လာရောက်တဲ့ကမ္ဘာလက်ခရီးသွားပေါင်းတစ်နှစ်ကို10တန်းခွဲလောက်ရှိပြီးမနှစ်ကဝင်ငွေ19ဘီလီယံဘတ်ငွေတန်ပေါင်း 19,000 ရခဲ့တယ်လို့ထိုင်းခရီးသွားဌာနရဲ့စည်းရင်းတွေကဖော်ပြပါတယ်ထိုင်းနိုင်ငံရဲ့အဓိကဝင်ငွေမှာကမ္ဘာလက်ခီးသွွားလုပ်ငန်းကအရေးပါလာပြီးဒီနှစ်ခီးသွွားပေါင်းတန်း30အထိရှိနိုင်တဲ့အထက်မှာကျန်းမာရေးနဲ့ကြန့်ခိုင်တန်ဆွမ်းဖို့လာသူတွေကပိုများမယ်ခီးသွွားလုပ်ငန်းရဲ့ဝင်ငွေဘတ်တန်ပေါင်း 24,000 အထိရမယ်လို့လည်းခန့်မှန်းထားကြပါတယ်ထိုင်းနိုင်ငံရဲ့ကျန်းမာရေးခီးသွွားဝန်ဆောင်မှုပေးတာကနေဝင်ငွေဒေါ်လာ25ဘီလီယံပန်းပေါင်း 2,500 အထိတိုးမြင့်လာပြီးကမ္ဘာအဆင့်မီတိုးတက်လာမယ်လို့လည်းဆိုပါရရှင်ကျွန်မညညွန်လွင်ပါ
မင်းကြီးတို့ပြောပြတဲ့ထိုင်းနိုင်ငံရဲ့အစီအစဉ်ဖြစ်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆနားဆင်နိုင်ပါပြီ။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်UA Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ရ2023ခုနှစ်ဇွန်လ26ရက်ပုဒ်တူနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီအခုဆက်လက်ပြီးမြေကြီးဩဇာအစီအစဉ် American နိုင်ငံရေးသတင်းဆောင်ပါ Social Media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ပထမဆုံးမြေကြီးဩဇာစီစဉ်တဲ့အရင်ဆုံးစကြပါမယ်။မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေအရှုံးပေါ်နေတဲ့အတွက်တောင်လူလယ်သမားတွေဟာနှစ်စဉ်မစိုက်ပျိုးကြတော့ဘဲပတ်လတ်ထားတဲ့လယ်ယာမြေတွေပေါ်မှာမွေးမြူရေးလုပ်ငန်းတွေကိုတပိုင်းတလိုင်းလုပ်ကိုင်နေကြပါတယ်။တောင်လူလယ်သမားရေးဆောင်ရွက်နေသူတွေကိုကိုခမောင်စိုးမင်းကအခုလိုမေးမြန်းစုစည်းတင်ဆက်ထားပါတယ်။
နိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယူလာတဲ့အတွေ့နှစ်စဉ်နှစ်တိုင်းလေယာဉ်မြေတွေကိုအပြည့်အဝစိုက်ပျိုးနိုင်ခြင်းမရှိတော့ဘဲပတ်လတ်မြေအဖြစ်နဲ့လွတ်ထားကြရပါတယ်အခုအခါမှာတော့အဲ့ဒီစိုက်ပျိုးနိုင်ခြင်းမရှိတဲ့ပတ်လတ်မြေတွေပေါ်မှာတောင်သူလယ်သမားတွေဟာတပိုင်းတနိုင်မွေးမြူရေးလုပ်ငန်းတွေပြောင်းလဲလုပ်ကင်လာကြတာတွေဟာတော်တော်ကိုများလာတာတွေ့ရပါတယ်မကွေးတိုင်းအတွင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကျေးလက်ဖွံ့ဖြိုးရေးလှုံ့ဆော်ခဲ့သူတဦးကတော့စိုက်ပျိုးရေးလုပ်ငန်းအားကိုးရခြင်းမရှိတော့တဲ့အတွက်ကြောင့်တပိုင်းတနိုင်မွေးမြူရေးလုပ်ကံရတာဖြစ်တယ်လို့အခုလိုပြောပါတယ
်စိုက်ပျိုးရေးနဲ့ကတော့မလုံလောက်ဘူးမလုံလောက်တော့ခုနကတနိုင်မင်းတွေဝက်ကိုတော်တော်ကြီးကြီးရေမွေးလာပြီးရွာတိုင်းလိုလိုပဲအကောင်10ကောင်15ကောင်အကောင်20အဲ့လိုတော်တော်မွေးကြတယ်အခုတော့မှန်လို့စိုက်ပျိုးရေးနဲ့မလုံလောက်လို့ပေါ့တခြားဝင်ငွေရှာတာပေါ့လေစိတ်မွေးမြူရဲ့တနိုင်ဝက်မွေးမြူလေးတွေလုတ်ပြရခုကြီးကျယ်လုတ်တဲ့ရွာတွေလည်းရှိတယ်ဝက်ကိုရာချင်းမွေးတဲ့ကောင်တွေလည်းရှိတယ်စိတ်မွေးနေတာတော့ဘလုံးမမလုံးတော့ဘူးအကုန်ကုန်သိန်းလုံးတွေတက်နေတော့နှစ်တိုင်းလိုလိုပါပဲတောင်းဝင်နေတို့ကတော့ဒီစိတ်မွေးနေပတ်သက်လို့ကတော့လုံးဝမလုံးတော့ဘူးရွာတိုင်းလိုလိုပဲခုနောက်မွေးမြူဟုတ်တယ်တွဲဖက်လုတ်တယ်စိတ်ခုနောက်မှများများဆုံးမွေးလာတာဝက်ချက်တစ်ခုပဲသာဦးစားချက်တွေဦးစားချက်ပေါ့အဓိကတော့ဦးစားချက်နောက်တော့အသားစားချက်အဲ့ဒါတွေမွေးကြပြီမြဲချက်ကိုအကြီးကျယ်မွေးကြတာဝက်ကတော့တေချာပေါက်သူကပုံစံနည်းအမြက်ပဲဝက်မွေးတာတေချာပေါက်မြက်တယ်အဲ့ကခုဒီပဲပိုင်းတနည်းနည်းနဲ့မှဒေသဆောင်ရွာတိုင်းရွာတိုင်းလိုလိုပဲတနိုင်အဲ့ကလည်းမွေးမြူကြတယ
်စိုက်ပျိုးရေးဥပဒေအရဆိုရင်တောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးမြေကိုမိမိသဘောနဲ့မစိုက်ပျိုးပဲပတ်လတ်ထားခွင့်မရှိပါဘူးတကယ်လို့မလိုက်နာဘူးဆိုရင်စီကံပြက်မြေအဖြစ်အစိုးရကသိမ်းယူခွင့်ရှိပါတယ်ဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးစိတ်တွေကြီးမြင့်ပြီးထွက်ရှိတဲ့သီးနှံတွေကြတော့ရောင်းချဖို့ဈေးကွက်ကောင်းကောင်းမရှိတဲ့အတွက်အရှုံးနဲ့ရင်ဆိုင်နေကြရလို့လယ်ယာမြေတွေကိုအပြည့်အဝစိုက်ပျိုးနိုင်ခြင်းမရှိကြတော့ပါဘူး။အဲ့ဒီအတွက်မျိုးနာနီးတဲ့လယ်ယာမြေတွေကိုအခြားနီးသုံးစွဲခွင့်ရှောက်ထားခြင်းမရှိကြဘဲအိမ်ဝိုင်းကွက်တွေအဖြစ်မိမိသဘောနဲ့အကွက်ရိုက်ရောင်းချတာတွေလယ်ယာမြေတွေပေါ်မှာအုပ်ဖုပ်လုပ်ငန်းလုပ်ကင်ကြတာတွေဟာနှစ်အတော်ကြာကလေးကတိုင်အဲ့ဒီလိုဖြစ်နေပါတယ်။အခုနှစ်တွေအပိုင်းမှာတော့အဲ့ဒီလိုပတ်လတ်ထားတဲ့စိုက်ပျိုးမြေတွေပေါ်မှာမွေးမြူရေးလုပ်ငန်းလုပ်ကင်ကြတာတွေဟာတော်တော်ကိုများလာပါတယ်တောင်သူလယ်သမားအရေးတင်နန်းပို့ချပေးနေသူတဦးကတော့လယ်ယာမြေပေါ်မှာကြက်ချံတွေစောက်လာတာတွေ့နေရပြီလို့ပြောပါတယ
်စိုက်ပျိုးရေးကသိပြီအားကိုးလို့မရတဲ့အချိန်ရောက်လာတဲ့ခါကျတော့ရွာတွေမှာဒီမွေးမြူရေးလေးတွေလုပ်လာလယ်ယာမြေပေါ်မှာဟိုကြက်ချံတွေကျွန်တော်တွေ့တယ်တချို့တွေကဒီစိုက်ပျိုးရေးကိုလုံးဝမလုပ်တော့ဘဲနဲ့အဲ့ဒီတရားမြေတွေရာမြေတွေပေါ့ဗျာရာမြေတွေပေါ်မှာကြက်ချံတွေဆောက်ပြီးတော့မှကြက်မွေးမြူရေလောက်တာကိုတွေ့ရတယ်။ဟိုစိတ်မွေးမြူရေပါညာဆိုရင်အထူးသဖြင့်မကွေးတိုင်းထဲမှာအထူးသဖြင့်အောင်မြင်တယ်ဗျ။အဲ့သူတို့ပို့ပြီဆိုရင်ဒီကားတွေနဲ့တေးပြီးတော့မှအကြည့်ကျဲပို့တာပေါ့လေ။ကလားတွေတုံတာများတယ်ပေါ့ဗျာစိတ်ကို။စိတ်ကနောက်ဆက်တွဲကုန်ကြစိတ်ကနည်းတာ။အချိန်တိုင်းရင်ကျွန်တော်တို့တိုးဆက်တွေမှာဒီကြောင်းထားလိုက်တာနဲ့အစာကိစ္စအဆင်ပြေသွားတာပေါ့အဲ့ဒီလိုလှုပ်လာတဲ့ပုံစံမျိုးတွေတော့ယာတွေကိုပြောင်းလဲအသုံးချလာတဲ့ပုံစံမျိုးတွေတော့ရှိတာပေါ့ဗျာဒါပေမဲ့ယာတွေမှာအဲ့လိုပြောင်းလဲအသုံးချမှုပါနော်အားကိုးလောက်တဲ့အနေထားတရမရှိသေးဘူးဆိုတာကိုလည်းတွေ့ရတယ်နွားကြတဲ့မမွေးနိုင်ဘူးပြနွားကြတော့သူကနောက်ဆက်တွဲကုန်ကြစိတ်တွေလည်းများတယ်စိတ်ကကြတော့ဟိုတွေ့ကြရရွက်စားတဲ့တရဝါမျိုးဆိုတော့သူစိတ်ကနောက်ဆက်တွဲကုန်ကြစိတ်မရှိဘူးနောက်တစ်ခါတစ်နှစ်ကို3-4လကြောက်ဝင်ရတယ်အဲ့တော့ကျတော့စိတ်ဖက်ကိုလူတွေကတော်တော်များများလှည့်လာပါဗျာ အဲ့ဒါလည်းတောင်လယ်သမားဒုတိယလုံးကအခုလောက်တဲ့အခြေအနေတည်းတော့ဖြစ်မလာသေးဘူးဆိုတော့မြင်ရတာပေါ့ဗျာဒီကကိုပြောရမဆိုရင်ဗျာဒီစိုက်ပျိုးမွေးမြူရေးဆိုတာတွဲနေတဲ့စကလုံးပဲထွန်းကားအောင်တော့ကိုလိုတာပေါ့ဗျာ
တကယ်တော့မြမကျေးလက်ဒလိအရာစိုက်ပျိုးရေးအဓိကဖြစ်သလိုကျွဲနွားတလိမ့်ဆန်တွေလွတ်ကြောင်မွေးမြူတဲ့အတွက်စကြက်မြေဆိုတာကိုအင်္ဂလိပ်အစိုးရအုပ်ချုပ်စဉ်ကတည်းကသတ်မှတ်ပေးခဲ့ပါတယ်။အဲဒီလိုစကြက်မြေတွေရှိတဲ့အတွက်ကျေးလက်ဒေသတွေမှာစိုက်ပျိုးရေးတင်သားမကတလိမ့်ဆန်မွေးမြူရေးကိုပါဖွံ့ဖြိုးအောင်လုပ်နိုင်ခဲ့ကြပါတယ်။ဒါအပြင်တလိမ့်ဆန်တွေရဲ့အညစ်အကြေးတွေကနေလည်းသဘာဝမြေဩဇာအဖြစ်မိမိတို့စိုက်ပျိုးရေးမှာအသုံးချနိုင်ကြပါတယ်။အဲ့ဒီလိုနီးနဲ့ဓာတုမြေဩဇာတွေကိုအသုံးပြုမှုနည်းတဲ့အတွက်ကြောင့်ထွက်ရှိလာတဲ့သီးနှံတွေဟာလည်းသဘာဝ organic ဖြစ်ပါတယ်။ဒါပေမဲ့လည်းတဖြည်းဖြည်းနဲ့စကြက်မြေတွေကိုအာဏာပိုင်တွေစီးပွားရေးကုမ္ပဏီတွေကသိမ်းယူကြတဲ့အတွက်ကျေးလက်ဒေသတွေမှာတလိမ့်ဆန်မွေးမြူရေးလုပ်ငန်းတိမ်ခေါ်လာခဲ့ပါတယ်။အဲ့ဒီလိုစကြက်မြေတွေဟာဆေးအုပ်ချုပ်ရေးကာလတွေမှာဆုံးရှုံးသွားတာများတယ်လို့တောင်သူလယ်သမားအရေးတင်တဲ့ပို့ချပေးနေသူကပဲပြောပါတယ
်။စကြက်မြေတွေပျောက်သွားတဲ့အချိန်ကတော့ဒီ1988စစ်အာဏာသိမ်းပြီးနောက်ပိုင်းပေါ့ဒီ1988 2020စစ်အုပ်ချုပ်ရေးကာလအတွင်းလောက်မှာစကြက်မြေတို့များမြန်မာပြည်မှာပျောက်ကွယ်သွားတာပေါ့ဟိုပုံစံမျိုးမျိုးနဲ့ပျောက်ကွယ်သွားတာပေါ့တချို့လဲဒီသက်ဆိုင်ရာမြေစင်းတို့လားရရကတို့နဲ့ဒီလေယာမြေတွေဖြစ်ကုန်တယ်လေယာမြေတွေဖြစ်ပြီးတိုးပေါ်လာတဲ့လူဦးရေတွေကိုသူတို့ဒီစကြက်တွေကိုဖျက်ပြီးကမှလေယာမြေဖြစ်ဟိုလေယာမြေဖြစ်ရောင်းချတာမျိုးတွေရှိတယ်တချို့ကကြတော့လဲကျူးကျော်ဆိုက်ပြူတာပေါ့ဗျာတချို့ကကြတော့လဲကျွန်တော်တို့တောင်ပြည်သမားတွေကဒီလေယာမြေလိုအပ်ချက်အရာဒီစကြက်မြေတွေကိုကျူးကျော်ဆိုက်ပြုတ်ပြီးကမှဟိုရယူလိုက်ကြတာလေအနေထားတွေလည်းရှိတယ်။တချို့ကလည်းရအကရောင်းစားတယ်တချို့ကလည်းတောင်သူကိုယ်တိုင်ကျူးကျော်ပြီးရယူတယ်။အဲပုံစံမျိုးမျိုးနဲ့စကြက်မြေပျောက်ကွယ်ကုန်တယ်ပေါ့
။အလားတူအေယာဝတီတိုင်းဒေသတချို့မှာလည်းလေယာမြေတွေကိုအခြားနည်းသုံးစွဲခွင့်ရှောက်ထားခြင်းမရှိဘဲနဲ့လယ်မြေမှာကန်တူးပြီးပဇွန်မွေးမြူရေးငါးမွေးမြူရေးတွေလုပ်ကင်ကြတာလည်းရှိပါတယ်။အဲ့ဒီလိုပဇွန်ကန်တွေငါးကန်တွေတူးလိုက်တဲ့အတွက်ကြောင့်မူလစဘာစိုက်ပျိုးတဲ့လယ်မြေဟာလုံးဝပျက်စီးသွားပါတယ်။တောင်သူလယ်သမားတွေအနေနဲ့မွေးမြူရေးလုပ်ငန်းတွေကိုစိုက်ပျိုးမြေပေါ်မှာလုပ်ကင်လာကြတာဟာအဓိကစိုက်ပျိုးရေးလုပ်ငန်းကအကျိုးမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါပေမဲ့လည်းစနစ်တကျမွေးမြူရေးကိုတိုးချဲ့လုပ်ကင်နိုင်ဖို့ကတော့စိုက်ပျိုးရေးမှာကြုံတွေ့ရသလိုပါပဲ။ကျေးလက်ဒေသတွေမှာလုံသားရှားပါးတဲ့အတွက်မလွယ်ကူတော့ပါဘူး။အဲ့ဒီအတွက်တပိုင်းတိုင်းမွေးမြူရေးအစ်စ်မှာပဲတောင်သူလယ်သမားအများစုလောက်ကင်နိုင်ကြပါတယ်တောင်သူလယ်သမားတွေဟာအဲ့ဒီလိုမွေးမြူရေးတွေလောက်ကင်လာကြတာဟာအသားစားအတွက်သာဖြစ်ပြီးခိုင်းနွားတွေကတော့ရှားပါနေစေဖြစ်ပါတယ်ခိုင်းနွားရှားပါတဲ့အတွက်စိုက်ပျိုးရေးမှာထုံရက်စိုက်ပျိုးဖို့အတွက်လည်းအခက်အခဲရှိနေပါတယ်အခုတော့တောင်သူလယ်သမားတွေမှာလောင်စာဆီဈေးကြီးမြင့်တဲ့အတွက်လယ်ထွန်ဆက်တွေကိုငှားရမ်းပြီးထုံရက်နိုင်ခြင်းမရှိကြပါဘူးအဲ့ဒီရဲ့အကျိုးဆက်အနေနဲ့စိုက်ပျိုးရေးပြန်လည်နလန်ထူလာဖို့ကတော့လွယ်ကူခြင်းမရှိကြတော့ပဲအခုလိုတပိုင်းတိုင်းမွေးမြူရေးလုပ်ငန်းတွေကိုပဲဆက်လက်လုပ်ကိုင်နေကြရအောင်မှဖြစ်ပါတယ်ခင်ဗျာ
အခုကြားခဲ့ရတာကတော့ကိုခမောင်စိုးမင်းရဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မကွာရစာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလေးစာt.me/bamisviewnews.com/join
လို့ချိတ်ဆက်ကြရပါရှင်။ VOA ကပတ်စင်ကဏ္ဍတွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အလဲကိုရောက်လာပါပြီ။ကမ္ဘာတဝန်းနေရာအတော်ပြန်ပြန်မှာအပူချိန်ကစာချိန်တွေတက်နေပါတယ်။အလွန်ဆိုးဝါးလာတာကဥဒုရာသီအပြောင်းလဲနဲ့ဆက်ဆက်နေတယ်လို့သိပ္ပံပညာရှင်တွေကပြောကြတဲ့အတိုင်းအဲ့ဒီရာသီဥဒုအပြောင်းလဲကိုပြန်ကောင်းမွန်လာအောင်လုပ်ဖို့ပုတ်ရဟမင်းကြီးကကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ်။ VOA သတင်းတော့ Borderus Anglicius ရဲ့သတင်းစောင်းပေါက်ကိုကိုအောင်ကအခုလိုပြောပြပါမယ
်။ဥရောပအရှေ့အလယ်ပိုင်းအမေရိကတိုက်နိုင်ငံတွေမှာဒီနှစ်နွေရာသီဟာစံချိန်တင်ပူပြင်းနေတာပါ။ကမ္ဘာမိုးလေဝသအဖွဲ့ကြီးကတော့ဒါဟာရာသီဥတုဖောက်ပြန်မှုလက္ခဏာကမ္ဘာကြီးပူနွေးလာမှုနဲ့ဆက်စပ်နေတယ်လို့ဆိုပါတယ်။အပူချိန်ကြောင့်ကမ္ဘာမြေမှာမိတင်းနေထိုင်နေကြတဲ့သက်ရှိတွေဘေးဒုက္ခအကြီးအကျယ်ကြုံတွေ့နိုင်တာကြောင့်ဒီပြဿနာကိုဖြေရှင်းကြဖို့တိုက်တွန်းနေကြပါတယ
်။ Renovo il mio appello
ကာဗွန်နိုင်အောက်ဆိုက်ကြောင့်လေထုညဉ့်ညံတာတွေကိုလက်တွေ့ကျကျဖြေရှင်းဖို့နိုင်ငံခေါင်းဆောင်တွေကိုထပ်ပြီးမြစ်တရက်ခံပါတယ်။ဒီကိစ္စကိုမဖြစ်မနေဖြေရှင်းဖို့လိုနေပြီးဘေးဖယ်ထားလို့မရပါဘူး။ကိုနေထိုင်ရကမ္ဘာမြေကို အတူတကွာကာကွယ်ကြရအောင်ပ
ါနေထိုင်ဖို့အိမ်ရာမရှိသူတွေပူလွန်းတဲ့ယာဒီဥရုကိုမကြုံဘူးသူတွေအတွက်ဒီလိုယာဒီဟာအသက်အန္တရာယ်ရှိတာကြောင့်သတိထားနေထိုင်သင့်တယ်လို့ဆိုရတယ်
When your body isn't used to တော်လေးအဖူချိန်များတဲ့အခါခန္ဓာကိုယ်ကမခံနိုင်တော့ပဲသတိလစ်သွားတတ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းနေတတ်ပြီးကဘာကြီးပူနွေးလာတော့ကိုရှော့ချဖို့မကြိုးစားကြဘူးဆိုရင်အခြေအနေကကြာလေပိုဆိုးလေဖြစ်လာပါလိမ့်မယ
်။ရာသီဥတုပြောင်းလဲမှုရဲ့ဆိုးကျိုးတွေကနိုင်ငံလုံးကျွေးအထိပါရိုက်ခတ်လာနိုင်တာကိုအခုလိုထောက်ပြကြသူတွေရှိပါတယ
်။ The climate is changing.
ရာသီဥတုဖောက်ပြန်ပြောင်းလဲလာနေပါတယ်။အာဖရိကကိုကြည့်မယ်ဆိုရင်တစားတစားပို့ပြီးတော့ချောက်သွေးလာနေတာတွေကိုတွေ့ရပါတယ်။နောက်ဆက်တွဲကလူတွေငတ်မခေါင်းပါလာပါတယ်။ပြီးတော့ကြက်ဖက်မှုတွေလည်းပုံများလာပါလိမ့်မယ
်။ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်တဲ့ကမ္ဘာစီးပွားအင်အားကြီးနှစ်နိုင်ငံအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကတော့ဒီပြဿနာကိုဖြေရှင်းဖို့လွန်ခဲ့တဲ့သတင်းပတ်အတွင်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ဘာတွေလှုပ်ဆောင်မလဲဆိုတာကတော့အဖြေတိတိကျကျထွက်မလာသေးပါဘူး။အမှန်တကယ်စေတနာထားဖြေရှင်းမယ်ဆိုရင်နီလန်ကောင်းတွေရှိတယ်လို့တချို့ကဆိုပါတယ်။
This is a solvable problem.
ဒါဟာဖြေရှင်းလို့ရတဲ့ပြဿနာပါ။တွင်းထက်လောင်စာအသုံးပြုတာတွေကိုရပ်ဖို့လိုပါတယ်။လူသားမျိုးနယ်တွေအတွက်ဒုက္ခရောက်စေတဲ့ကိစ္စကိုဖြေရှင်းမယ်ဆိုရင်ဒီနည်းလမ်းတစ်ခုပဲရှိပါတယ်
။ကဘာတလွားနေရာတော်တော်များများမှာအပူလိုင်းဟာသတင်းပတ်တွေနဲ့ချီမဟုတ်ရင်တော့နောင်ရဲအနေငယ်အထိဆက်ပြီးတော့ရှိနေဦးမှာဖြစ်ကြောင်းမိုးလေဝသပညာရှင်တွေကပြောကြားထားပါတယ်ခင်ဗျာ။
ဥရုယာသီနဲ့ဆက်နေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းကိုကိုအောင်ကတင်ပြသွားခဲ့တာပါအခုတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့သတင်းတော်တွေကိုပြောပြပေးချင်ပါတယ်အမေရိကန်စစ်သားတို့တောင်ကိုရီးယားနိုင်ငံတွေကနေမြောက်ကိုရီးယားနိုင်ငံစီးတဲ့ကိုဝေပြေးသွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုပေါ်မှာလက်ဖွားဖြားလိုက်တာနဲ့လက္ခဏာကိုဆက်နဲ့ဖတ်ပြီးငွေချေနိုင်မဲ့စနစ်တစ်ခုမိတ်ဆက်လိုက်ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမလစ်သတင်းတိုလေးတွေကိုမအေးတန်တဲ့ကျော်ကအခုလိုစူးစီးတင်ဆက်ထားပါတယ
်။ American စစ်သားမြောက်ကိုရီးယားနိုင်ငံနဲ့ပြေးဝင်သွားတာအဆောက်အုံနှလုံးကြားကဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့ပြည်တံချခံရပြီးတဲ့နောက် American ပြည်အောင်စုကတက်ရင်ကိုပြန်ဖို့ခံရတဲ့စစ်သားတူမြောက်ကိုရီးယားနိုင်ငံနဲ့ပြေးဝင်သွားတဲ့ကိစ္စကြောင့်အမေရိကန်ခေါင်းဆောင်တွေခေါင်းခဲသွားခဲ့ကြရတာပါ Travis King ကိုအမေရိကပြန်ဖို့လေဆိပ်ကိုအဆောင်ချက်နဲ့ပြန်ပို့ခဲ့ပေမဲ့လင်းမော်တက်မသွားဘဲနဲ့လေဆိပ်ကနေတိတ်ဆိတ်ပြန်ထွက်သွားနိုင်ခဲ့ပါတယ်နောက်တစ်ရက်မြောက်ကိုရီးယားနယ်စပ်အလဲခီမှာသူလိုက်ပါသွားခဲ့ပြီးတော့ခုလိုမျိုးထွက်ပြေးသွားခဲ့တာဖြစ်ပါတယ်နှစ်နိုင်ငံချားထားတဲ့မြင်းကိုဖျက်ချော်ပြေးဝင်သွားတာပါနှစ်ဖက်ပိုင်းချားထားတဲ့နေရာနဲ့သူရောက်နေတဲ့နေရာကတော်တော်ကိုကတ်နေပြီးတော့ဟာဟာဟာလို့အော်ပြီးတော့အရန်ပြေးသွားရင်လို့တက်ခီးတဲ့ပါလာတဲ့သူတွေကပြန်ပြောပြပါတယ်။နယ်မြေလုံခြုံရေးတာဝန်ကြအမေရိကန်စစ်သားတွေတောင်ကိုရီးယားစစ်သားတွေသူနောက်ကနေပြေးော်လိုက်ဖမ်းခဲ့ကြပြီမဲ့မမိလိုက်ပါဘူး။သူရုတ်တရက်စိတ်ကူးပေါက်ပြီးတော့ပဲပြေးဝင်သွားတာလားကြိုတင်ကြံစည်မှုလားဆိုတာမသိရပါဘူး။ဒါမဲ့လည်းအခုလိုမျိုးလုံခြုံရေးအထူးတင်းချက်ထားတဲ့အပြစ်မဲ့ဆုံးအလဲဘတ်ခီးကရန်နေငယ်ကြိုတင်စီစဉ်ထားတော့မှသွားလို့ရတဲ့ခီးမျိုးဖြစ်ပါလိမ့်မယ်။တက်ချေကဖြစ်သွားတဲ့ Twitter အမှတ်တံဆိပ်အစ်စ်ပါကမ္ဘာချမ်းသာဆုံးကြေကြွယ်တစ်ထည့် Elon Musk ဟာသူပိုင်လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Twitter ရဲ့အမှတ်တံဆိပ်ကိုအပြာရောင်ငှက်ကလေးပုံကနေပြောအဖြူရောင်တက်ချေကပုံစံ X အမှတ်သားတံဆိပ်ကိုတနင်္ဂနွေနေ့ဇူလိုင်လ23ရက်နေ့ညပိုင်းကပြောင်းလိုက်တာဖြစ်ပါတယ်အဲ့ညပိုင်းမှာပဲ American ပြည်အောင်စု California ပြည်နယ် San Francisco မြို့က Twitter ကုမ္ပဏီရုံးအဆောက်အုံမျက်နှာစာမှာလည်းအဲ့ဒီတံဆိပ်အမှတ်သားကိုစလိုက်ထိုးပြထားခဲ့ပါတယ်အခုတည်း Twitter လူမှုကွန်ရက်မှာကအပြာရောင်ငှက်တစိမ့်လေးရှိနေသေးပေမဲ့ Elon Musk နဲ့ Twitter အမှုဆောင်အရာရှိချုပ် Lyndon Yaccarino ရဲ့စာမျက်နှာတွေမှာတော့ X တစိမ့်တစိမ့်လေးတွေကိုချက်ချင်းပြောင်းသွားခဲ့ပါတယ် Elon Musk က Twitter အမှတ်တစိမ့်ကိုပြောင်းခြင်းနဲ့သူ့ရဲ့စာမျက်နှာကိုအပြာရောင်သုံးထားတာကနေအမဲရောင်ကိုပြောင်းမယ်ဘလို့ထင်ကြလဲလို့သူ့ရဲ့စာမျက်နှာရဲ့တန်တဲ့ချီရဲ့ပြည့်စုံတွေကိုမေးခဲ့ပါတယ် Twitter စာမျက်နှာကို2020အော်တိုဘာမှာသူဝယ်လိုက်ခဲ့တဲ့က Xcorp လို့နာမည်ပြောင်းလိုက်တာက Elon Musk တရုတ်ပြည်ကဝေချက် application လိုမျိုးငွေကြေးအပေးယူနေရောင်းဝယ်ရေးတွေစက်သွယ်ရေးတွေကိုပါလုံဆောင်လို့ရတဲ့ Super App နည်းမျိုးစုံသုံး application ဖြစ်အောင်လို့လုပ်ချင်တဲ့သူရဲ့ရည်ရွယ်ချက်ကိုထင်ဟပြနေပါတယ် American ပြည်သူအခြေစား Amazon Company ကတီထွင်လိုက်တဲ့ငွေချေစနစ်ကို Washington ပြည်နယ် Seattle မြို့က Amazon Store ဆိုင်မှာတရုတ်ပြခဲ့ပါတယ် Amazon One လို့နာမည်ပေးထားတဲ့ဒီစနစ်ကလက်ရှိရှိပြီးသားဘဏ်ကနဲ့တယ်လီဖုန်းတို့လိုမျိုးနေရာတကာတည်နေစရာထုတ်ပြနေစရာမလိုတော့ဘဲနဲ့လက်ဝါးကိုဖြန့်လိုက်တာနဲ့ပတ်စံပေးပြီးသားဖြစ်သွားမှာပါဒီကိရိယာကလက်ဖွားကိုအတိမတ်ပြုပြီးတော့ကိုယ့်ရဲ့ဘဏ်အကောင့်နဲ့ချိတ်ဆက်ထားတဲ့အချက်လက်ကိုယူအလိုလျောက်ငွေဖြတ်ပေးသွားမှာဖြစ်ပါတယ်။ငွေချေတာအပြင်တခြားနေ့စဉ်အသုံးပြုတဲ့အသင်းဝင်ကပ်ပြားလုပ်ငန်းဝင်အဝင်ထွက်ကနဲ့ရုံးဝင်လက်မှတ်တို့လိုနေရာတွေမှာလည်းအစားထိုးသွားဖို့အလားအလာရှိပါတယ်။ဒီစနစ်ကို Amazon က2020မှာစတင်မိတ်ဆက်တာဖြစ်ပြီးတော့သူ့ကုမ္ပဏီရဲ့ Whole Foods ကုန်စုံဆိုင်200ဝန်းကျင်မှာအသုံးပြုနေပါတယ်။ဒီစနစ်ကိုလက်ရှိအသုံးပြုနေတဲ့သူ3သန်းရှိတယ်လို့လည်းပြောပါတယ်။ကလောကတော့ American ပြည်သူတစ်ခုလုံးက Whole Foods ဆိုင်မှာ900ကျော်လုံးမှာဒီစနစ်စတင်ပြီးတော့ထားရှိပေးရမယ်လို့ Amazon ကကြေညာသွားပါတယ်။ရွက်လေတစ်စင်ခွေးတစ်ကောင်နဲ့ပင်လယ်ပြင်မှာ3ငါးကြာမျောပါပျောက်ဆုံးနေသူကိုငါးဖက်လီကကယ်ဆယ်ရပြီးတော့သူ့ဘာသူတေလူလို့သတ်မှတ်ထားပြီးသားပါ Mexico နိုင်ငံကလာပါစ်မြို့လေးကနေပြီးတော့ခွေးလေးကိုခေါ်ပြီးတော့ရွက်လွင်သွားတဲ့ Tim Shadow ပြည်လည်ပြည်မှာမုံတိုင်းမိခဲ့ပါတယ်။သူက Australia နိုင်ငံသားအသက်54နှစ်အရွယ်ရှိသူဖြစ်ပြီးတော့သူ့နောက်ကိုတစ်ခေါက်ခေါက်လိုက်နေတဲ့လမ်းမေးခွေးလေးကိုခေါ်ပြီးတော့မိုင်4000နီးပါးအဝေးကပြင်သစ်ပိုလီနီရှားကျွန်းကိုဥတီပြီးတော့ရွက်လွင်ခဲ့တာဖြစ်ပါတယ်။ရွက်လေကနောက်ဆုံးပေါ်ကိရိယာတွေတက်ဆင်ထားပြီးမဲ့လေမုံတိုင်းတန်ကြောင်ဆက်သွယ်ကိရိယာတွေပြက်စီပြီးတော့အခုညခေါ်မရတော့ပါဘူး။တက်စင်မီလည်းပြတ်တောင်သွားပြီးဟင်းလက်ချက်မရတော့လို့သူနဲ့သူ့ခွေလေးငါးစိမ့်တွေဖန်ဆာမိုးရေခန့်တော့ပြီးတော့တန့်ရှင်နေခဲ့ပါတယ်။သူသမုဒ္ဒရာမှာပျောက်ဆုံးပြီးတော့3လကြာကုန်းမြင့်တဲ့မိုင်ပေါင်း1200ကီလိုမီတာ2000နီးပါးအကွာအဝေးပင်လယ်ပြင်မှာမျောနေတာကိုငါးဖန်သင်္ဘောကတွေ့ရှိခဲ့တာပါ။သူ့ကိုတွေ့တဲ့အချိန်မှာကျန်းမာရေးလည်းမကောင်းတော်တော်လဲဆာလောင်နေခဲ့ပြီးတော့အသက်ရှင်တော့မယ်လို့သူမထင်တော့ဘူးလို့ဆိုပါတယ်။သူ့ကိုကယ်တင်ရမိပြီးတဲ့နောက်သူနိုင်ငံအော်စတြေးလျကိုပြန်သွားတော့သူနဲ့တူတူအသက်ရှင်နေရတွေကိုဖျက်ဆီးခဲ့ရတဲ့ခွေးလေးကိုတော့ထားခဲ့ရပါတယ်။အော်စတြေးလျနိုင်ငံကနိုင်ငံသားကတွေးဆန်နေခေါ်လာတဲ့ကိစ္စကိုတော်တော်စီမင်းတင်းကျပ်ထားတာဖြစ်ပါတယ်။သူ့ကိုကယ်တင်ရမိတဲ့ငါးဖန်းသင်းမော့ဘကအမျိုးသားတို့ကအဲ့ခွေးလေးကိုတာဝန်ယူပြီးတော့မွေးစားထားလိုက်ပါတယ်။စကော့တလန်ကကန်းကြီတကူမှာဝေးလငါအကောင်50ကျော်ကန်းတင်ပြီးတည်ဆုံသွားခဲ့ကြပါတယ်။ဇူလိုင်လ16ရက်နေ့ကဖြစ်ပြီးတော့ကယ်ဆယ်ရေးသမားတွေကသူတို့ကိုရေထဲရောက်အောင်ပြန်တွန်းဖို့အသက်ကယ်ဖို့ကြိုးစားခဲ့ကြပေမဲ့မအောင်မြင်ခဲ့ပါဘူး။ဝေးလငါတွေဒီလိုမျိုးအများအများကန်းတင်တည်ဆုံရတဲ့အကြောင်းရင်းအတိအကျကိုမသိရပေမဲ့လေသူတို့တွေကငါမတကောင်မြေမဖွားနိုင်တဲ့အခက်အခဲကြောင့်ကန်းတင်တည်ဆုံခဲ့ပြီးတဲ့နောက်မှာတခြားဝေးလငါတွေလည်းထွက်မသွားဘဲနဲ့ဆောင်နေခဲ့ကြလို့မသိမရှင်းဖြစ်နေကြပြီလို့နောက်ဆုံးသူတို့ကိုဆေးထိုးတက်လိုက်ရပါတယ်စုစုပေါင်းဝေလ55ကောင်တည်ဆုံးပြီးတော့တစ်ကောင်တော့အသက်ရှင်ကျန်ရပါတယ် Pilot Wheels လို့ခေါ်တဲ့ Pilot အမျိုးသားဝေလ5တွေဟာအသိုက်ဝင်းနဲ့အုပ်ဖွဲ့နေတဲ့ကြသူတွေဖြစ်ပြီးတော့သူတို့တွေကတစ်ကောင်ကောင်ဒုက္ခရောက်ပြီဆိုရင်ကျန်နေသူတွေအားလုံးထွက်မသွားဘဲနဲ့အတူတူရှိနေပေးတဲ့ကြတဲ့သတော်ဝါတွေဖြစ်ပါတယ်နိုင်ငံ Roads တို့မှာ Tommy ကြောင့်မိခိုးလုံးတွေကောင်းငင်ကိုဖုံးလွှမ်းနေခဲ့ပါတယ်။ဇူလိုင်လ23ရက်နေ့ကမြင်ကွင်းဖြစ်ပြီးတော့ခီးသွွားဧသရီနဲ့ဒေသခံတွေအတွက်ဘေးလွတ်ရာကိုရွှေ့ပေးနေပြီးတော့ယာယီစခန်းတွေလည်းဖွင့်ထားပါတယ်။ Roads တို့ကကမ္ဘာလိုက်ခီးသွွားတဲ့အလားများတဲ့နေရာဖြစ်လို့ Tommy ကြောင့်မိခိုးလုံးတွေတက်လာတော့ဇူလိုင်လ19ရက်နေ့ကစပြီးတော့ကမ်းခြေတခြားဟိုတယ်တွေနဲ့ရွာတွေကလူပေါင်း2000လောက်ကိုကယ်ဆယ်စခန်းတွေကိုရွှေ့ခဲ့ရပါတယ်။ဒေသခံတွေနဲ့ခီးသွွားဧည့်သည်တွေအတွက်ကျောင်းတွေအားကစားခန်းမတွေမှာယာယီစခန်းတွေဖွင့်လှစ်ထားပြီးတော့လေရင်ခီးစင်တွေဖြတ်လိုက်ရလို့လေစိတ်တစ်ခုလုံးလဲစောင့်ဆိုင်နေတဲ့ခီးသွွားတွေနဲ့ပြည်နေပါတယ်။လေရင်ကွင်းမှာလူတွေများလွန်းလို့ခီးသွွားတချို့ကတော့ဟိုတယ်ကိုပြန်နေကြတာပါ။ဒီနေ့လာနေဇူလိုင်လ24ရက်နေ့မှာတော့နိုင်ငံသားခီးသွွားအယောက် 1500 လောက်ကိုလေရင်ခီးတွေစီစဉ်ပေးနိုင်ခဲ့ပါတယ်။ဂရိနိုင်ငံမှာကနွေရာသီဆိုရင်တော်မီလောင်တက်ပေမဲ့လေအပူလိုင်းဖြတ်တဲ့ဒီနှစ်ပိုင်းတွေအတွင်းမှာပိုဆိုးလာတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်နိုင်ငံရဲ့ဒေသအများအပြားမှာအပူချိန်40ဒီဂရီဆယ်လ်ဆီယပ်ဖာရန်ဟိုက်နဲ့ဆိုရင်တော့104ဒီဂရီကိုကျော်ခဲ့ပြီ။နာမည့်ရက်တွေမှာဆက်ပြီးတော့ပူနေအောင်မယ်လို့ခန့်မှန်းထားပါတယ်။
လူမှုမီဒီယာဘောကတမနစ်တင်းတူလေးတွေကိုမအေးတန်တဲ့ချောကတင်ပြခဲ့တာပါအခုဆက်ပြီးကဘာတလွားခီးသွားလိုက်ကြအောင်ပါစပိန်နိုင်ငံဘာစီလိုနာမြို့ကကဘာလက်ခီးတဲ့တွေသွားလာနေကြတဲ့အဆောက်အဦတွေပါဝင်အဆောက်အဦဟောင်းတချို့နှစ်ပေါင်း100ကျော်တက်တန်းရှိနေတဲ့ဓာတ်တွေကားတွေရှိနေပါတယ်အဲ့ဒီဓာတ်တွေကားဟောင်းတွေကိုဘလို့များထိမ့်သိမ့်နေကြတယ်လဲဆိုတော့မဆုမြတ်ပေါ်နဲ့ကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့ကျွန်တော်တို့လေ့လာကြရအောင်ပါ
စပိန်နိုင်ငံဘာစီလိုနာမြို့ဟာကမ္ဘာလှည့်ခီးတဲ့တွေအသွားများတဲ့ဥရောပမြို့တစ်ခုဖြစ်ပါတယ်။အနုပညာလက်ရာတွေ၊ပြည်သူကလက်ရာတွေကြီးစရာလေးလာစရာများလှတဲ့ဘာစီလိုနာမြို့ကိုတီထားပုံကအပေါ်စီးကနေကြည့်ရင်အစီအစီ4000ကွက်ကလေးတွေလိုမြင်ရတာမို့ကမ္ဘာပေါ်မှာအထူးခြားဆုံးအကွက်ချတီထားတဲ့မြို့ပြတစ်ခုဖြစ်တဲ့သတ်မှတ်ခံထားရပါတယ်။ Chess ကစားကွက်တွေလိုပုံစံဖြစ်နေတဲ့မြို့ပြပုံစံကို19ရာစုနှောင်းမှဆောက်လုပ်ခဲ့ကြတာဖြစ်ပြီးတော့အဆောက်အဦအများစုကကက်တလန်ဒေတာရဲ့ Art Nouveau Style ဆောက်ထားကြတာဖြစ်ပါတယ် Modernism လို့သိကြတဲ့ဘိသူကလက်ရပုံစံတွေဆောက်လုပ်ထားတဲ့အထက်မှာကမ္ဘာလက်ခီးသွားတွေသွားလည်နေကြတဲ့ဘိသူကအကျော်အမော်ကြီး Antoni Gaudi ဒီဇိုင်းထွင်ခဲ့တဲ့ Casa Mila အဆောက်အဦလည်းပါပါတယ် La Padrera လို့လည်းအများသိကြတဲ့အဲ့ဒီအဆောက်အဦကြီးကို1906ခုနှစ်မှာစတင်ဆောက်ခဲ့ပြီးတော့1912ခုနှစ်မှာအပြီးသက်ဆောက်လုပ်ပြီးစီးခဲ့တာပါအဆောက်အဦတွေမှာအဲ့ဒီခေတ်ကတခြားအဆောက်အဦတွေလိုပဲလျှက်စစ်ဓာတ်တွေကတတ်ထားပါတယ်ဘာစီလိုနာမြို့မှာအခုလိုနှစ်ပေါင်း100ကျော်တက်တန်းရှိတဲ့ဓာတ်လီကားတွေကိုထိမ့်သိမ့်နိုင်ဖို့အတွက်မြို့တော်ဝင်ရှိသူတွေကအစီရင်ပြုစုထားကြပါတယ်။စပိန်နိုင်ငံကဥပဒေတွေထဲမှာရှေးဟောင်းဓာတ်လီကားတွေကိုဥပဒေနဲ့အကာအကွယ်ပေးထားတာမရှိသေးပါဘူး။ဒါကြောင့်ဘာစီလိုနာမြို့ထဲကတမိုင်းဝင်ရှေးဟောင်းဓာတ်လီကားတွေထိမ့်သိမ့်ရေးအတွက်အစိုးရကထောက်ပံ့တာအပအဝင်ဘေးကင်းလုံခြုံရေးအထူးဥပဒေနဲ့အကာအကွယ်ပေးနိုင်ဖို့အတွက်မြို့တော်ဝင်ရှိသူတွေကစ조사နေကြတာဖြစ်ပါတယ်
။ Lo que estamos intentando identificar son ascensores.que fueron construidos en un periodo que va desde finales del siglo 19 que es cuando
Barcelona မြို့တွေကအဆောက်အဦတွေမှာဓာတ်လီကားတွေစပြီးထည့်ခဲ့ကြတဲ့19ရာစုကုန်ပိုင်းကနေပြည်တွင်းစစ်မဖြစ်ခင်အထိဓာတ်လီကားတွေအားလုံးကိုကျွန်တော်တို့စီးရင်ပြုနိုင်ဖို့စ조사နေပါတယ်ပြည်တွင်းစစ်ပြီးချိန်စောက်ကြတဲ့ဓာတ်လီကားတွေကြတော့ပုံစံပြောင်းကုန်ပါပြီအဲအကြောင်းနှစ်ပေါင်း40အတွင်းစောက်ခဲ့ကြတဲ့ဓာတ်လီကားတွေကိုပဲစီးရင်ပြုစုနေတာဖြစ်ပါတယ်အဲ့ဒီကာလကြာစောက်ခဲ့တဲ့အဆောက်အဦမှတ်တမ်းတွေအရဓာတ်လီကားတွေတတ်ထားတဲ့အဆောက်အဦတွေစီလူကိုယ်တိုင်သွားပြီးဓာတ်လီကားတွေအခုထိရှိသေးသလားဆိုတာလေ့လာစဉ်းမှတ်တာတွေစလုပ်နေပါပြီ။အဲ့ဒီအချိန်တွေတုန်းကအဆောက်အဦတော်တော်များများကမြို့လယ်နေရာတွေမှာအဓိကစောက်ခဲ့ကြတာဖြစ်လို့မြို့လယ်ပိုင်းကိုအဓိကအရင်လေ့လာစဉ်းလုပ်နေပါတယ်။ဒါကပထမအဆင့်အနေနဲ့လုပ်တာပါ။2023နှစ်မကုန်ခင်မှာတော့တမြို့လုံးကရှေးဟောင်းဓာတ်လီကားတွေအားလုံးကိုစီးရင်ပြုစုနိုင်ဖို့ရည်ရွယ်ထားပါတယ်
။မြို့ရဲကရှေးဟောင်းအဆောက်အဦတွေထဲမှာမူလကတက်ထားတဲ့သမိုင်းဝင်ဓာတ်လီကားပေါင်း420ထက်မနည်းကိုအခုချိန်အထိဘာစီလိုနာမြို့ကောင်စီကအစီရင်ပြုစုထားနိုင်ပါတယ်။အခုလိုဘာစီလိုနာမြို့ရဲ့အနုပညာရင်ကျေးမှုနဲ့ပြည်သူကအမွေအနှစ်တွေထိမ့်သိမ်းထားနိုင်အောင်လို့မြို့တော်ဝင်ရှိသူတွေစူးစမ်းနေကြတာကိုရှေးဟောင်းအဆောက်အဦတွေကိုစီမံထိမ့်သိမ်းသူတွေကလည်းကြိုဆိုကြပါတယ်။ဘာစီလိုနာမြို့ထဲမှာပထမဆုံးဓာတ်လီကားတက်ခဲ့တဲ့အဆောက်အဦတွေကလာပါဒရာအဆောက်အဦမှာဆိုရင်ဘိသူကအကျော်မော်ကြီးအန်တိုနီဂေါဒီရဲ့လက်ရအတိုင်းအားလုံးကိုအသေးစိတ်ဒီဇိုင်းထွင်ဖန်တီးထားပါတယ်။အဲ့ဒီခေတုန်းကဓာတ်လီကားစီးသူတွေမကြအောင်လို့ဓာတ်လီကားရဲ့မှာဂရီဘာဘုံထိုင်ကုန်းတွေကိုထည့်ဆောက်ကြတာကလည်းထူးခြားမှုတစ်ခုဖြစ်ပါတယ်
။ Nos sentimos muy cómodos porque nosotros poner en valor el patrimonio es uno de los objetivos de la Fundación Cataluña.
ကျမတို့ La Pedrera Foundation ရဲ့ရည်မှန်းချက်တစ်ခုကသမိုင်းဝင်ပစ္စည်းတွေကိုထိမ့်သိမ်းထားနိုင်ရေးဖြစ်တော့တန်ဖိုးရှိတဲ့ပူပေါင်းဆောင်ရွက်မှုလို့မြင်ပါတယ်။အဲဒါကြောင့်တို့လိုအပ်တယ်ဆိုရင်လက်တွဲကူညီဖို့အသင့်ပါပဲ
။မြို့ကောင်စီကအဆိုပြုထားတဲ့အစီအစဉ်အတိုင်းအတည်ဖြစ်ခဲ့ရင်မြို့မှတ်တမ်းစီရင်ဝင်သွားတဲ့ရှေးဟောင်းဓာတ်လီကားရှိတဲ့အဆောက်အဦပိုင်ရှင်တွေအနေနဲ့ဓာတ်လီကားထိမ့်သိမ်းစရိတ်ကိုအစိုးရစီကရကြမှာဖြစ်ပါတယ်။လက်ရှိမှာတော့ရှေးဟောင်းဓာတ်လီကားတွေပြင်ဆင်စရိတ်ကိုအဲဒီအဆောက်အဦတွေမှာနေထိုင်ကြသူတွေကအကုန်ခံနေကြရပါတယ
်။Es importantísimo a nivel del valor arquitectónico.
ကျွန်တော်တို့အဆောက်အဦမှာနေကြတဲ့တိုက်ခန်းပိုင်ရှင်အားလုံးကဓာတ်လီကားထိန်းသိမ်းရေးအတွက်စုပေါင်းထည့်ဝင်ကြပါလေ။1900ပြည်နှစ်စံပန်းတွေလောက်ကတည်းကတစ်သားနဲ့မှန်တွေရောပြီးစောက်ထားတဲ့ဓာတ်လီကားဖြစ်လို့ဘိသူကတံပိုးတိတ်ကြီးပါလေ။အဲဒါကြောင့်တိုက်ခန်းပိုင်ရှင်အားလုံးကဒီဓာတ်လီကားကိုထိန်းသိမ်းနိုင်ရေးအတွက်တိတ်ကူဂရုတစိုက်ရှိကြပါလေ။နောက်ပြီးတော့ဓာတ်လီကားကအစ်စ်အတိုင်းကောင်းကောင်းလေးသုံးလို့ရနေပါသေးတယ
်။ဒီဓာတ်လီကားဆိုရင်1902ခုနှစ်ထဲကစောက်လုပ်ခဲ့တာဖြစ်ပါတယ်။ရှေးဟောင်းဓာတ်လီကားတွေဖြစ်တာမို့ပြုပြင်ထိမ့်သိမ်းတဲ့အခါပိုပြီးဂရုစိုက်ရတယ်လို့အချိန်လဲပိုပေးရပါတယ်။ရှေးဟောင်းပစ္စည်းတွေလိုမျိုးကင်တွယ်ရတာဖြစ်တယ်လို့အင်ဂျင်နီယာတွေကပြောပြပါဗျာ
။က
Estos ascensores requieren más un mantenimiento más dedicado.
ရှင်းဟောင်းဓာတ်လီကားတွေကပိုပြီးအနုစိတ်ထိမ့်သိမ့်ပြုပြင်ဖို့လိုပါတယ်အလုံးကလက်မှုလက်ရာတွေလိုဖြစ်နေတာမို့ပြင်ဖို့လိုတဲ့အခါတွေမျိုးဆိုအချိန်များကြီးပိုကုန်ပါတယ
်အခုလိုမျိုးရှင်းဟောင်းဓာတ်လီကားတွေကိုဒီကနေ့အထိအသုံးပြုနိုင်အောင်လို့ပြုပြင်ထိမ့်သိမ့်နေတဲ့ကုမ္ပဏီတွေကလည်းလွန်ခဲ့တဲ့နှစ်ပေါင်းရှာကျော်တည်းကရှိနေတဲ့ကုမ္ပဏီတွေဖြစ်ပါတယ် Otis ဓာတ်လီကားကုမ္ပဏီဆိုရင်1853ခုနှစ်ထဲကတည်ထောင်ထားတာမို့သက်တမ်းကနှစ်ပေါင်း180ရှိနေပါပြီမိုဒနီဇေးရှင်းလာမိုဒနီဇေးရှင်းသွားမှုစဉ်ဒိုစပါတင်ဆလာပါတေမီကာနီကာခင်းတဲ့ညီဖြစ်အောင်လုပ်တဲ့အပိုင်းကိုဆက်ပိုင်းနဲ့တအားပိုင်းဆိုပြီးနှစ်ပိုင်းခွဲထားပါတယ်လူခန္ဓာကိုယ်နဲ့နှိုင်းပြောရမယ်ဆိုရင်တော့ဆက်ပိုင်းကကိုလက်တွေလိုဖြစ်ပြီးတအားပိုင်းကတော့ခန္ဓာကိုယ်ကိုထိန်းချုပ်တဲ့အုံနောက်နဲ့ကျူပါတယ်ခင်းတဲ့ညီမိုးမှလိုက်ခြင်းအဖြစ်ဓာတ်လီကားရဲ့စွမ်းဆော တော့ပုံမလုံးကြုံစိတ်ချရအောင်လို့ခေတ်ပေါ်ဆက်တွေပြန်တက်ထားပါတယ်။ကက်တလိုနီးယားဒေသအစိုးရရဲ့စာရင်းအရဘာစီလိုနာမြို့တစ်ခုလုံးမှာနှစ်ပေါင်း100ကျော်တက်တန်းရှိတဲ့ဓာတ်လေကားပေါင်းကသသိန်းခွဲကျော်ရှိပါတယ်။ပထမဆုံးလျှက်စစ်ဓာတ်လေကားကို1898ခုနှစ်မှာတက်ဆင်ခဲ့တာဖြစ်ပြီးတော့အဲ့ဒီတုန်းကဇင်ခပ်ပစ္စည်းတစ်ခုအဖြစ်နဲ့စာရင်းမှတ်ထားပါတယ်။တကယ်တော့ကက်တလိုနီးယားဒေသမှာရေဖိအားသုံးဓာတ်လေကားကို1888ခုနှစ်မှာပထမဆုံးတက်ဆင်ခဲ့တာပါ။ကမ္ဘာလှည့်ခရီးသွားတွေအသွားများတဲ့Las Ramblas လမ်းမကြီးထိပ်က59မီတာအမြင့်ရှိတဲ့ Columbus အထိပ်မှရုပ်ထုကြီးရဲ့ခြေတော်နားအထိအပေါ်တက်ကြည့်နိုင်ဖို့အတွက်ရေဖိအားသုံးဓာတ်လေကားကိုတက်ခဲ့တာဖြစ်ပါတယ်။အဲဒီတော့က59မီတာအမြင့်ကို6မိနစ်လောက်ကြာခဲ့ပေမဲ့ဒီနေ့မှာတော့ဓာတ်လေကားတက်ချိန်ကစက္ကန့်30သားကြာပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါ
။မဆုမြတ်မောင်ရဲ့ခီးသွွားအစီအစဉ်ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုသားညဦးကပြောပြပေးပါဦးမယ်။
တောင်ဆန်းစုကြည်ကိုနေပြီးတော့ချင်းချောင်ကနေပြီးတော့နေအကျေချုပ်ပြောင်းဖို့အစီအစဉ်ရှိတယ်ဆိုပြီးတော့လုံညုံကြီးတာဝန်ရှိသူတူကိုကူကားပြီးတော့ AP သတင်းဌာနကရေးပါတယ်။တောင်ဆန်းစုကြည်ကိုချင်းချောင်တွင်းကနေနေပြောင်းလိုက်ပြီးလို့သတင်းတွေလည်းပြည်မှာကြေပြန့်ဖြစ်နေပါတယ်။စစ်ကောင်စီကတည်တဲ့ဒီဗုဒ္ဓရုပ်ဘွားတော်ကြီးဖွင့်ပွဲထိမ့်မှတ်ဖြစ်တဲ့တောင်ဆန်းစုကြည်ကိုအချင်းချောင်ကနေပြီးတော့နေအကျေချုပ်ပြောင်းဖို့ကြေညာဖို့ရှိတယ်ဆိုပြီးတော့နေပြီးတော့မှရှိတဲ့တာဝန်ရှိသူတူက AP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့လည်းဘယ်နေရာကိုရှိမလဲဆိုတော့အမည်မဖော်လို့တဲ့အရာရှိကအတိအကျမပြောပါဘူး။တောင်ဆန်းစုကြည်ကိုနေပြည်တော်ကဒုတိယဝန်ကြီးတွေနေထိုင်တဲ့အိမ်တစ်ခုကိုပြောင်းရွှေ့လိုက်ပြီးလို့သတင်းတွေပေါ်မှာတော့သူ့အနေနဲ့အတီးမပြုတ်နိုင်ဘူးလို့အဲ့ဒီရာရှိကအေဘီသတင်းဌာနကိုပြောပါရတယ်။စစ်တပ်ကအာဏာသိမ်းပြီးချင်းကလေးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုနေအိမ်ကျေချုပ်ချထားတာပါ။မူလကသူ့ရဲ့ဒီနေ့မှပဲနေရကနေပြီးတော့နောက်ပိုင်းမှာစစ်တပ်ဝင်လို့ယူဆတဲ့အိမ်တလုံးစီကိုရွှေ့ခဲ့ပါရတယ်။အဲ့ဒီနောက်2022ခုနှစ်ဇွန်လမှာသူ့ကိုနေပြည်တော်အကျဉ်းဆောင်ကိုပို့ခဲ့တာပါ။တောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားတင်မှုစီဖွဲ့ချုပ်က2020ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပြီးတဲ့နောက်အစိုးရနောက်သက်တမ်းအတွက်လွှတ်တော်ခေါ်ယူမဲ့အချိန်မှာစစ်တပ်ကအာဏာသိမ်းပြီးတော့တောင်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်အားလုံးနှိပါးကိုဖမ်းဆီးထောင်ချခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့တန်တမာရေးဆိုင်ရာမတည်ငြိမ်မှုကိုတရုတ်နိုင်ငံရဲ့ဝန်ကြီးရှင်ကန်းလူမြင်ကွင်းမှာတလားလောက်ပျောက်သွားပြီးတဲ့နောက်ယာယီကနေထုတ်ခံရတာကထင်ဟပ်နေတယ်ဆိုပြီးတော့လေလာသူတွေကတုံ့တက်လိုက်ကြပါတယ်။တရုတ်နိုင်ငံနဲ့အခြားနိုင်ငံတွေထိတိဆွတ်ဆန်မှုအပေါ်မှာအပြတ်သဘောဆောင်တဲ့တရားမှုတွေလည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်။ရှင်ကန်းကိုထုတ်ပယ်ပြီးတော့သူ့စားအရင်နိုင်ငံရဲ့ဝန်ကြီးတာဝန်ယူခဲ့ပူးတဲ့ဝန်ကြီးကိုပြန်လည်ခန့်ဖို့အတွက်လွှတ်တော်မှာအင်ကာနီကနေပြီးတော့မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အသက်58နှစ်အရွယ်ရှင်ကန်းကိုတရုတ်သမ္မတရှီကျင်းပင်ရဲ့ယုံကြည်စိတ်ချရတဲ့မဟာမိတ်တွေတက်ကတူဦးဖြစ်နေတုံ့သက်သူကရှုမြင်ထားတာပါ။သူဟာ COVID-19 ကာယရောဂါကာလအတွင်းအမေရိကန်ဆိုင်ရာသံအမတ်ကြီးဖြစ်နေတာဝန်ထမ်းဆောင်ပြီးမနစ်ဒီဇင်ဘာလမှာတရုတ်နိုင်ငံကြ ాయి ဝန်ကြီးဖြစ်လာပြီးမဲ့အခု9လမပြည့်ခင်မှာပဲယာယီကနေပြီးတော့ဖယ်ရှားခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ရုရှားချင်းသားလက်လက်ရေးမှာမနစ်ကပြန်လွတ်လာတဲ့အမေရိကန်မရိန်းတပ်သားဟောင်းတူဟာယူကရိန်းနိုင်ငံတွင်းတိုက်ပွဲတစ်ခုမှာထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတော့အမေရိကန်နိုင်ငံကြ ాయి ဌာနပြောခွင့်ရသူကပြောပါတယ်။စစ်ပွဲမှာပါဝင်တိုက်ဖို့ယူကရိန်းသွားတဲ့ဆုံးဖြတ်ခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေပါဝင်ယူကရိန်းမှာရှိတဲ့တာမန်အမေရိကန်နိုင်ငံသားတွေကိုကူညီကယ်ထုတ်ဖို့မရှိဘူးလို့နိုင်ငံကြ ాయి ဌာနကပြောဆိုပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုသားညဦးကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်တေဂီထိုက်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Charleston Mock တို့ဖြစ်ကြပါတယ်။ VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်တွေကိုမကြခင်မှာပဲအဆုံးသတ်တော့မှာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သမ်းပါ။
This program has come to you from the Voice of America, Washington.